Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ23ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ242532251နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မုံပါရှင်အဲစစ်သွေးကြွားတွေသိမ့်ပိုက်ထားတဲ့ remedy မျိုးကိုပြန်လည်သိယူနိုင်ဖို့အတွက် Iraq စစ်တပ်နဲ့ Shia ပြည်သူစစ်တွေစတင်ဆစ်ဆင်နေပါပြီလေစီဒုက္ခတွေတွေသူတို့နိုင်ငံတွေကနေဘာကြောင့်ထွက်လာရသလဲဆိုတဲ့အကြောင်းရင်းစင်းမြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂဒွေရမှုချုပ်ကပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုကိုညာဝင်းအောင်နဲ့ညင်ညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေညင်ညာပြီးမှာတော့မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပတ်သက်ပြီး88မျိုးဆက်တွေနဲ့ energy တို့ဒီကနေ့ဆွေးနွေးခဲ့ကြတဲ့အကြောင်းကိုတင်ပြပေးမှာပါ။ဘာ
သာပြန်အနေနဲ့ဒီကချုပ်သွားရင်ပြည်သူ့ကျေးဇူးရေးဒီလိုရေးရဲကိစ္စတွေနဲ့မြန်မာနိုင်ငံအကြောင်းလဲကိစ္စဒီမှာကျွန်တော်တို့ unique ကဦးတွေလောက်ကဲဆောင်ရွက်သွား
တာ88မျိုးဆက်ခေါင်းဆောင်တို့ဖြစ်သူကိုမြအေးပါရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှမတူတာလေးတွေကိုနားဆင်ကြရမှာဖြစ်တယ်လို့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးစားပါအောင်ရှင်။
အီရတ်နိုင်ငံမှာ IS စစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်ကသိမ်းပိုက်ခဲ့တဲ့အန်ဘာနယ်ရဲ့မြို့တော်ရာမဒီကိုပြန်လည်သက်ရောက်နိုင်ဖို့စစ်ဆင်ရေးအတွက်အီရတ်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကိုရာမဒီမြို့ဘက်ကိုဥတီပြီးတော့ဖြန့်ချထားပါတယ်။မေလလယ်ထဲကစလို့စစ်သွေးကြွတွေဘက်ကမြို့တွေကိုရှေ့တိုးသိမ်းပိုက်နေတာကြောင့်ဆီးရီးယား၊ဂျော်ဒန်နဲ့ဆာဒီအာရေဗျနိုင်ငံတွေနဲ့နယ်နိမိတ်ထိစပ်နေတဲ့အန်ဘာပြည်နယ်ရဲ့အနောက်ဖက်ဒေသကြီးရဲ့အနာဂတ်မရေမရာဖြစ်နေပါတယ်။ရာမဒီမြို့အပြင် IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့မော်ဆူးမြို့နဲ့ပင်ဂျီမြို့ရေနံချက်ဆက်ယုံရှိရာနားရီအပေါ်ပြစ်မှတ်ထားပြီးတော့နိုင်ငံတကာပူးပေါင်းတပ်တွေကလည်းညာလုံးပေါက်၄ချောင်းတိုက်ခိုက်မှု22ကြိမ်လုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဆီးရီးယားနိုင်ငံမှာလည်း၄ချောင်းတိုက်ခိုက်မှု5ကြိမ်လုပ်ခဲ့ပါတယ်။မကြာခင်ကျပိုင်းကပဲ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့ပေါလ်မာရာမြို့ရဲကလေရင်ပြစ်လက်နက်ကြီးစနစ်တွေကိုဘုံကျဲဖျက်ဆီးနိုင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေအပေါ်အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေထိရောက်ရလားလို့အီရတ်ဒုတိယသမ္မတအာယတ်အာလာဝီကမေးခွန်းထုတ်ခဲ့ပါတယ်စစ်သွေးကြွအဖွဲ့အင်အားတိုးလာနေတာကိုလေကြောင်းတိုက်ခိုက်မှုတွေကအောင်မြင်အောင်မတားနိုင်ဘူးဆိုတာကိုမြင်နေရတဲ့အတွက်မဟာဗျူဟာတစ်ခုရေးဆွဲဖို့အီရတ်ခေါင်းဆောင်တွေကိုတောင်းဆိုထားတယ်လို့အီရတ်ဒုတိယသမ္မတကဂျော်ဒန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာတောက်ကြနေတော့ကပြောကြားခဲ့ပါတယ
်အဲစစ်သွေးကြွတွေနဲ့ပူးပေါင်းဖို့ရှိအလေပိုင်းကိုတွားပြီးပူးပေါင်းကြံစည်မှုနဲ့အမေရိကန်အမျိုးသားနှစ်ဦးကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအာမခံမပေးဘဲဖမ်းဆီးထားပါတယ်။အသက်24နှစ်အရွယ်အမျိုးသားနှစ်ဦးကိုကြာသပတေးနေ့ကဖမ်းဆီးခဲ့တာဖြစ်ပြီးတောက်ကြနေ့ကပြည်ထောင်စုရုံးမှရုံးထုတ်ခဲ့တာပါ။နှစ်ဦးတွေကတဦးကိုတော့အဲလီနိုင်ငံတကာလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူတို့ဟာလူမှုကွန်ရက်ပေါ်မှာအဲစစ်သွေးကြွတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းဆွေးနွေးကြကြသလိုသူရဲကောင်းတွေအဖြစ်အသက်ဆုံးမှုဆန္ဒရှိတဲ့အကြောင်းတွေနဲ့အ ਨੇ ဆုံးတူကတော့ IS စစ်သွေးကြွအဖွဲ့နဲ့ပူးပေါင်းမှုအစီအစဉ်တွေလုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ် IS စစ်သွေးကြွနဲ့တွားရောက်ပူးပေါင်းမှုအစီအစဉ်မှုနဲ့ပြည်ထောင်စုတရားရုံးမှာသူတို့နှစ်ဦးအပါအဝင်တရားစွဲခံထားရသူအတော်များများရှိနေပါတယ်
အမေရိကန်အမျိုးသားလုံခြုံရေးဌာန NSA ကပြည်ရင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်အများကိုရယူထောက်လှမ်းနေတာအဆုံးသတ်စေမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကပယ်ချလိုက်ပါတယ်။စနေနေ့မကူးမီပြီးတော့မကြခင်မှာပဲဒီဥပဒေကြမ်းကိုအထက်လွှတ်တော်မှကန့်ကွက်မဲ59မဲထောက်ခံမဲ42မဲနဲ့ပယ်ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအောက်လွှတ်တော်မှတခဲနဲ့အတီးပြုတ်ထားတဲ့ဒီဥပဒေကြမ်းအတီးဖြစ်နိုင်ဖို့အထက်လွှတ်တော်မှထောက်ခံမဲမဲပေါင်း60ရရှိဖို့လိုအပ်တာပါ။USA Freedom Act လို့တည်ကြတဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှာတော့ထောက်ခံမဲ338မဲကန့်ကွက်မဲ88မဲရရှိခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်မှာအတည်ပြုထားတဲ့ဒီဥပဒေကြမ်းကနေ့ရက်အချိန်ပြောတဲ့အချိန်ဘယ်လောက်ကြာသလဲဆိုတာတွေပါဝင်တဲ့ပြည်ရင်းကတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းအမြောက်အများကို NSA ကရယူထောက်လှမ်းနိုင်မဲ့အစားအမျိုးသားလုံခြုံရေးလျှို့ဝှက်တရားရုံးရဲ့အမိန့်နဲ့မှပုဂ္ဂလိကပိုင်းဖုန်းကုမ္ပဏီတွေစီကနေတယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကိုရယူနိုင်ရမယ်လို့ပါရှိပါတယ်။ NSA ကအခုလိုမျိုးတယ်လီဖုန်းဆက်သွယ်မှုအမြောက်အများကိုရယူထောက်လှမ်းနေတယ်ဆိုတာကို NSA မှာအလုပ်လုပ်ခဲ့ဘူးတဲ့ Edward Snowden ကသတင်းထောက်တွေကို2013ခုနှစ်တုန်းကဖော်ထုတ်ပြောပြပြီးတဲ့နောက်မှာဒီအစီအစဉ်အပေါ်ပြည်သူလွတ်လပ်ခွင့်လှုပ်ရှားသူတွေရဲ့ဝေဖန်ဖြစ်တင်မှုတွေကိုခံနေရပါတယ်ရှင်။
ဝင်အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဘာကြောင့်သူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းစင်းမြစ်ကိုဖြည့်ရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းကပြောကြားခဲ့ပါတယ
် This is something which is happening in this region and of course there should be very clear
ဒီကိစ္စဟာဒေတာရင်းမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်နေတာကြောင့်ဘာကြောင့်အခုလိုသူတို့ထွက်လာရတယ်လဲဆိုတဲ့အကြောင်းအရင်းကိုပြက်ပြက်သားသားဖြေရှင်းသင့်ပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကဒီကနေ့ဗီယက်နမ်နိုင်ငံရောက်နေစမှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေတာရင်းတာဝန်ရှိသူတွေကိုဆက်သွယ်ပြီးတော့ပင်လယ်ပြင်ထဲမှာမျောနေနိုင်တဲ့လေဆီးဒုက္ခတွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးတော့လိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့တယ်လို့နေရာပြန်လည်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟန်နွိုင်းမြို့တော်မှာကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောကြားခဲ့ပါတယ်။အခုလိုမျိုးလှေစည်းဒုက္ခတွေရှိနေရတဲ့ပြဿနာအရေးအမြစ်ကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုနှစ်ရက်ကြာလာသွားတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မှာတိုက်တွန်းခဲ့ပါတယ်။ထိုင်းနိုင်ငံကိုဖြတ်ပြီးတော့မလေးရှားနိုင်ငံဘက်ကိုလူတွေခိုးသွေးနေတဲ့လူမှောင်ခိုးခိုင်းတွေကိုထိုင်းနိုင်ငံဘက်ကစတင်နှိမ်နင်းလာပြီးတဲ့နောက်မှာတရားမဝင်နိုင်ငံတွေဝင်ဖို့ကြိုးစားသူထောင်ပေါင်းများစွာနဲ့ဆက်လီတွေကိုလူမှောင်ခိုးတွေကပင်လယ်ထဲမှာပြစ်ထားခဲ့ကြတာဖြစ်ပါတယ်။မေလလယ်လောက်ကစပြီးတော့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကမ်းခြေတွေစီကိုရောက်လာကြတဲ့လှေစည်းပြေးဒုက္ခတွေ3,000ကျော်လောက်ရှိပါတယ်။အဲ့ဒီထဲကထဝက်လောက်ဟာမြန်မာနိုင်ငံကားလို့ဆိုတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးတော့ဂျန်နဲ့ထဝက်လောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းလူသားတွေဖြစ်ကြပါတယ်။နောက်ထပ်3,000ကျော်လောက်လည်းပင်လယ်ထဲမှာရှိနေနိုင်သေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကခန့်မှန်းထားပါတယ်ရှင်
။ယူကရိန်းအစိုးရတပ်တွေအစိုးရလူလာတဲ့ပြည်သူစစ်တွေနဲ့ခွဲထွက်ရေးသဘုံတွေကျူးလွန်နေတဲ့စစ်ရာဇဝတ်မှုအထောက်အထားအတော်များများကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ AI ကရရှိထားတယ်လို့တောက်ကြနေကအစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။ဒီအဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေထဲမှာညှဉ်းပန်းနှိပ်စက်မှုတွေအကျဉ်းသားတွေကိုအကျဉ်းယုံတပ်ဖြတ်မှုတွေဟာမကြာခဏကြေကြေပြင်းပြင်းဖြစ်နေတာတွေပါဝင်ပါတယ်။ပြည်ပကဖြစ်ပွားနေတဲ့ယူကရိန်းအရှိတ်ချမ်းဒေသမှာဒီလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့အလွန်ကြုံပြုမှုတွေမကြာခဏဖြစ်ပွားနေတယ်လို့ AI ရဲ့ဥရောပနဲ့ဗဟိုအာရှဒုတိယအကြီးအကဲဒန်နစ်ကပြောပါတယ်။လူတွေကိုရိုက်နှက်တာဖမ်းဆီးထားသူတွေကိုအချိန်အတော်ကြာခေါင်းစွပ်ဆွထားတာခါတည်းသူတို့ကိုမျက်နှာကျက်မှာခြေထားပြီးကျင်ဆက်နဲ့တို့တာတွေလည်းပါဝင်တယ်လို့သူကပြောပါတယ်အခုလို့ဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျွလွန်တဲ့အထက်မှာယူကရိန်းအစိုးရတပ်နဲ့နှိစက်တဲ့မဟာမိတ်ဖွဲ့ထားတဲ့လက်ရာဇွန်အမျိုးသားရေးပါတီတခုရဲ့ပြည်သူစစ်တွေလည်းပါဝင်တယ်လို့ AI ကပြောပါတယ်ဒီပြည်သူစစ်တပ်တွေဟာဒါဇင်နဲ့ချီတဲ့အရဲသားတွေကိုတစားကန်အဖြစ်ထိန်းသိမ်းထားပြီးစူးစူးဝါးဝါနှင်းပန်းနှိစက်သူတို့သူတို့စီကငွေညှိလိရှိတယ်လို့အစည်းအဝေးခန်းစာမှာဖော်ပြပါတယ်
လိန်သူဆုံမဲ့သူတွေကိုတရားဝင်ထိမြက်လက်ထက်ခွင့်ပေးသင့်မပင်တဲ့ကိုကမ္ဘာပေါ်မှာလူမှုစသနာခံယူပွဲလုပ်တဲ့အိုင်းလန်နိုင်ငံမှာဒီထောက်ခံတဲ့ဘက်ကအနိုင်ရနေပုံရပါတယ်။မကြခင်အချိန်ပိုင်းအတွင်းမှာပဲသိရမယ်လို့မျှော်လင့်ထားတဲ့ရလဒ်တွေမှာလိန်သူချင်းထိမြက်တာကိုလက်ခံတဲ့ဘက်ကတခဲနဲ့အနိုင်ရမယ်လို့မဲရည်တွက်ပြီးတဲ့လောက်ရလဒ်တွေကညွှန်ပြနေပါတယ်။လိန်သူဆုံမဲ့တာကိုရာဇဝတ်မှုမြောက်တယ်လို့အရေးမယူရဘူးလို့သတ်မှတ်ခဲ့ပြီးတဲ့နောက်ဒီနှစ်ပေါင်း20အကြာမှာအခုလိုဆန္ဒခံယူပွဲကိုတောက်ချာနေကကျင်းပခဲ့တာပါရိုမန်ကက်သလစ်ဘာသာဝင်နိုင်ငံတစ်ခုဖြစ်တဲ့အိုင်းအလန်နိုင်ငံမှာဒီကိစ္စအပေါ်လက်ခံသူတွေဘက်ကအနိုင်ရလိမ့်မယ်ဆိုတဲ့ခံမှန်းချက်နဲ့ Irish လူမျိုးဖြစ်ရတာတိတ်ကိုဂုဏ်ယူပါတယ်လို့ဒန်းတူညီမရေးဆိုင်ရာဝန်ကြီးကပြောကြားခဲ့ပါတယ်လက်ခံတဲ့ဘက်ကသာအနိုင်ရခဲ့မယ်ဆိုရင်အိုင်းအလန်နိုင်ငံဟာပြည်သူအများထောက်ခံမဲနဲ့လိင်တူဆုံမဲ့သူတွေတရားဝင်လက်ထက်ထိမ်းမြှခွင့်ရတဲ့ကမ္ဘာပထမဆုံးနိုင်ငံဖြစ်လာမှာဖြစ်ပါတယ်ဒီဆန္ဒခံယူပွဲမှာမဲပေးနိုင်ကြဖို့အတွက်နိုင်ငံသားမှရောက်နေကြတဲ့ Irish လူငယ်ထောင်ပေါင်းများစွာဟာလည်း Ireland နိုင်ငံကိုပြန်လာပြီးတော့မဲတခဲ့ခဲ့တာကြောင့်လက်ခံတဲ့ဘက်ကအနိုင်ရမယ်ဆိုတဲ့ခံမှန်းမှုတွေလည်းပို့ပြီးတော့ထွက်ပေါ်နေပါတယ်ရှင်
။ကမ္ဘာအသက်အရှည်ဆုံးလို့ထင်ရှားတဲ့ American ပြည်တော်စုမီဂျီဂန်ပြည်နယ်ကအသက်116နှစ်အရွယ်အဖွာ Jalalin Terry ဟာသူ့ရဲ့မွေးနေ့ကိုဒီကနေ့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။သူ့မိသားစုတွေကညစာအတွက်သူ့ကိုအိမ်သားကဆိုင်တဆိုင်မှာကျွေးမှုပြင်ဆင်ထားပြီးမွေးနေ့ကိတ်ကိုခွဲပေးမှာဖြစ်တယ်လို့ပြောပါတယ်။ မစ္စတယ်လီဟို1899ခုမေလ23ရက်ဂျော်ဂျီယာမှာမွေးဖွားခဲ့တာပါ
။ပီရူးနိုင်ငံတောင်ပိုင်းအစ္စလီနယ်မှာတော့ဒီချင်းနီတူးဖော်ရေးစီမံကိန်းတစ်ခုပေါ်ဆန္ဒပြပွဲမှာတိုက်စုံမှုတွေရှိခဲ့ပြီးတဲ့နောက်ရပ်ပေါင်း60ကျော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ Southern Copper Company အဆိုပြုတဲ့ဒီတူဖော်ရေးလုပ်ငန်းတစ်ခုအပေါ်ကိုတောက်ကြနေတော့ကဆန္ဒပြပွဲမှာအမျိုးသားတယောက်တည်ဆုံပြီးတော့၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ကျင်းဒီတူဖော်ရေးစီမံကိန်းကရေအရင်းအမြစ်တွေကောက်ပဲသီးနှံတွေကိုအစိမ့်သိမ့်နိုင်တယ်လို့ဆိုပြီးတော့မလာတွေကဒီစီမံကိန်းအပေါ်မှာကန့်ကွက်ဆန္ဒပြမှုတွေရှိနေတာဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံအနောက်ဘက်ခြမ်းမီချိုအာကန်ပြည်နယ်မှာလူညုံရေးရက်တပ်ဖွဲ့နဲ့မူရရာဇဝတ်ဂိုင်းလို့တန်တရာရှိသူတွေကြားအပြန်လန်ပစ်ခတ်မှုအတွင်းရဲတဦးပါဝင်အနည်းဆုံး42ဦးတေဆုံးသွားပါတယ်။ဂျာလာယိပြည်နယ်နဲ့ကလျက်ရှိတဲ့အဲ့ဒီပြည်နယ်မှာတောက်ကြနေပစ်ခတ်မှုအတွင်းတေဆုံးသွားသူအလုံးနီးပါးဟာရာဇဝတ်ဂိုင်းသားတွေဖြစ်တယ်လို့အာဏာပိုင်တွေကယူဆနေကြတာပ
ါ။ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOE ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုကတော့မြန်မာဆိုင်ရာသတင်းဆောင်မှတစ်ပုဒ်ကိုအရင်ဆုံးတင်ပြပေးချင်ပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရွေးကောက်ပွဲကိစ္စအပါအဝင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအချက်အလက်တွေကိုကြော်လွှားနိုင်ဖို့ဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတဲ့ညီလန်းတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်တွေနဲ့88မျိုးဆက်ခေါင်းဆောင်တွေကြောင့် NLD ပါတီရုံးချုပ်မှာဒီကနေ့ဆွေးနွေးခဲ့ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
် NLD ပါတီဘူအလုံးမှုဆောင်ကော်မတီဝင်တွေနဲ့88မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့တို့ဒီကနေ့မနေ့ပိုင်းကရန်ကုန်ရွှေကုန်တိုင် NLD ပါတီရုံးချုပ်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ NLD နဲ့88တို့ကြားဒီလိုတွေ့ဆုံမှုဟာ၅ချိန်မြောက်ဖြစ်ပြီးအဖွဲ့အစည်းနှစ်ခုကြားဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဆိုတာကိုဆွေးနွေးဖြစ်ခဲ့တယ်လို့ NLD ပါတီပြောခွင့်ရသူဦးညံဝင်းက VOA ကိုရှင်းပြပါဗျာ
ကျွန်တော်တို့တွေ့ဆုံကြတာကတော့လက်ရှိနိုင်ငံရေးအခြေအနေပြည်နိုင်ငံရေးအခြေအနေတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုဘာတွေလုပ်နိုင်မလဲအဲ့ဒါတွေကိုဆွေးနွေးတယ်ဒီကောက်ပွဲကျင်းပပါမယ်ဒီမျိုးကြီးကြောင်းလေးရေးပါမယ်။ကိုမျိုးတို့ကရေးပါမယ်။ငင်းငင်းရေးပါမယ
်။ဒီစနေနေ့တွေ့ဆုံပွဲမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးမှာညင်သာတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုကိုဘယ်လိုဖော်ဆောင်သွားမလဲဆိုတဲ့အကြောင်းဇောင်းပေးဆွေးနွေးဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကုမြအေးကပြောပါတယ
်။မဟာဗျူဟာအနေနဲ့တိကျချုပ်ပြောရရင်ပြည်သူ့ပြည်စီပြည်တွင်းရေးရေးကိစ္စတွေနဲ့မြန်မာနိုင်ငံအကြောင်းလေးကိစ္စတွေမှာကျွန်တော်တို့ယင်းနိကကအူကွေလောက်ကန်ဆောင်ရသွားကြဖို့ဆိုတော့အစီအမံလေးတစ်ခုကိုကျွန်တော်တို့ခြားတက်ပါတယ်မြန်မာနိုင်ငံဒီမိုကရေစီအတွက်ကူပြောင်းရေးမှာပြည်ရင်ပါလာနဲ့ကျွန်တော်တို့ကူပြောင်းနိုင်အောင်ကျွန်တော်တို့လူချင်းနဲ့တန်းနိုင်ဖြစ်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုရောက်အောင်ဘယ်လိုသွားကြမလဲဆိုတဲ့ဟာကိုအဲ့ဒီညီရဲ့ဘုံကြီးမှန်းချက်ပေါ်မှာအဲ့ဒီကြွေးလို့ကိုပဲကျွန်တော်တို့သွားကြတာပါဒီနေရာမှာဆိုတော့ကျွန်တော်တို့ဂျွေးကောက်ပွဲဝင်မယ်လို့စစ်တော်ကူတယ်ပုံနဲ့နေရာလို့အပေးယူအဲ့ဒါမရှိဘူးကြာ
မြန်မာနိုင်ငံရေးမှာဖြည့်ရှင်းဖို့ကြံနေသေးတဲ့ပြဿနာတွေအများကြီးရှိပြီးပြဿနာအလုံးပြေလည်နိုင်ဖို့တိုင်းရင်းသားပါတီတွေနဲ့ရောအခြားနိုင်ငံရေးအင်အားစုတွေနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့88ခေါင်းဆောင်ကိုမြအေးကပြောပါတယ
်။ခွဲစည်းကိုပြည့်စည်နေတဲ့ပတ်သက်ပြီးဘာမှပြောင်းလာ။ဒီလိုညီညွတ်နေတဲ့ပြည်တော်နဲ့ဒီ nationwide ဖြစ်တာအခွင့်အကိုလက်မှတ်ရှိမဲ့အခြေအနေကိုကျွန်တော်တို့မရောက်သေးဘူး။ဒါတိုင်းပြည်ပကတိအခြေအနေအခြားခြားတော့ကြောင်းသားဥပမာဒေသမှာအဆောက်အအုံ issue အခြေခံအခွင့်အရေးပြဿနာတွေလည်းဘာမှမလာဘူး။ဒီမှာနိုင်ငံအပြည့်ပြည့်စုံကာလာရဲ့ရောက်တယ်လို့မဆိုနိုင်ဘူးဆိုတာခင်ဗျားချမ်းမြင်ရတယ်။အဲ့တော့အဲ့ဒီအခြေအနေကရုံးထွက်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့တိုင်းရင်းသားတွေနဲ့တော့ NLD ရဲ့ကိုလက်ထက်လို့ကျွန်တော်လက်တွဲပါမှာပဲ။အဲ့ဒီလိုပဲ NLD နဲ့တိုင်းရင်းသားအကြမ်းမှာဖွားချက်တွေနဲ့ကျင်းပောင်းပေါ့ကျွန်တော်တို့အကန့်အသတ်ဆောင်ရမယ်လို့စိတ်ကူးထားကြရ
။စစ်စစ်မျိုးဆက်ငင်းညမ်းပွင့်လင်းအဖွဲ့ဟာအခုလာမယ့်2015ရွေးကောက်ပွဲမှာနိုင်ငံရေးပါတီအဖြစ်ထူထောင်ဖို့မရှိသေးပေမဲ့2015အလွန်မှာတော့ပါတီတရက်အသွင်နဲ့ရပ်တည်ဖို့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကိုမြအေးကသုံးသပ်ပြောဆိုပါတယ်
။ရွေးကောက်ပွဲနဲ့ဆက်သက်ပြီးတော့မှတော်တော်စီကျွန်တော်တို့ကနိုင်ငံရေးပါတီထောင်မှုဆိုတဲ့အခြေအနေကတော့တော့မရှိပါဘူး။အရင်တော့ထွက်ခဲ့ရဆိုတဲ့အတန်တွေကလည်းတစ်ခုမှမဟုတ်ပါဘူး။ဒါတွေကချိန်ကြီးပြီးတဲ့ကိစ္စရပြီပါ။ဒါပေမဲ့ရွေးကောက်ပွဲအလွန်ကာလမှာတော့တိုင်းပြည်ကတောင်းဆိုလာခဲ့ဆိုလို့ဒီတော့အခြေအနေတမျိုးတစ်ခုနဲ့ဖြစ်ချင်ဖြစ်ပါလိမ့်မယ်။ဒါပေမဲ့လည်းဒါလည်းချစ်တဲ့မျိုးစေ့ငင်းငင်းနဲ့ပုံနေလူတွေစီကအကုန်လုံးတော့ဖြစ်နိုင်လိမ့်မယ်လို့မထင်ဘူးကြ။ဘာလို့လဲဆိုတော့အယူအဆကိုယ်စီကိုယ်စီ မတူညီမှုတွေများစွာကိုကျွန်တော်တို့ထူထောင်ရအဖွဲ့အစည်းဖြစ်လို့ပါ
ရှိကုန်းနယ်မှာဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မေလ29ရက်နေ့မှာပူးတွဲကြေညာချက်တရက်ထုတ်ပြန်သွားဖို့ရှိပြီးမေ29မနက်7နာရီဗဟန်း NLD ရုံးချုပ်မှာသတင်းစာရှင်းလင်းပွဲလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့အဖတ်စင်ခဏတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါရှင်။
ဘာဝဘေးဆိုရလေအချိန်မြွေးဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံကြီး
ပြင်ဆင်ဖို့နီကောင်လန်းကောင်းနေရှင့်ကျွန်တော်ကိုလည်းပြောပါဦးမဆွေမွေ
မပူနဲ့ကိုသားညုံကြီးပြောစရာတွေမှအများကြီးပဲနီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးတန်ကြုံလာချိန်မျိုးကြတော့အဲ့ဒီနေရာမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင့်
အပတ်ကုန်ကြီးကစပြီးတော့ Viber အထိနိပညာကုန်ကြီးတော်များများသူတို့တက်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကစပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးနိပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ Person Finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးဒဏ်ကျနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာချင်တယ်ဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်အဲဒီမှာရှာချင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ် email လေးစာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်အဲ့လိုမျိုးပဲကိုတိရသူတယောက်ယောက်ကဘေးကင်းတယ်ဒါမှမဟုတ်ရင်လည်းနေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်အသိပေးဖို့အတွက်က I have information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါဆိုတော့အဲ့လိုမျိုးပေးလိုက်တဲ့ချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှတွေမှာပျောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီတက်ဆိုင်တဲ့သူတွေစီကိုတက်ဆိုင်တဲ့တဲ့ရင်ကိုပြန်ပြီးတော့အကြောင်းကြားပေးပါတယ
်တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်ဆိုတာတော့မစစ်ဘူးအားလုံးမြင်ရအောင်လဲဖော်ပြထားပါတယ်။အင်တာနက်ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်။ကိုရှာခြင်းတဲ့လူနာမည်ကိုသူတို့ပေးထားတဲ့ number စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်။အခုနီပေါ်ငရင်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီ၊ဟင်ဒီအပြင်တခြားဘာသာစကားတော်တော်များများနဲ့လဲသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်တောင်းချီပြီးတော့ရှိပါတယ်။
Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ safety check ဆိုတဲ့ tool တစ်ခုကိုလုပ်ပေးထားပါတယ်။ safety check tool ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူတွေရဲ့လက်ကင်ဖုန်းတွေစီကို push notification လှမ်းပို့လိုက်တယ်။ဘေးဒဏ်ကျနေတဲ့နေရာနားမှာတင်ရောက်နေပုံရတယ်ဘေးကင်းရလားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါ။အဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်ဒါမှမဟုတ်ရင်လည်းအဲ့နေရာမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကလူလျောက်ကိုယ့်ရဲ့တငယ်ချင်းတွေရဲ့ news feed မှာဘသူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုတွားပြီးတော့ဖော်ပြပေးပါတယ
်။ဘေးဒဏ်ကျနေတဲ့နေရာနာကိုကိုရောက်နေမနေဆိုတာကို Facebook ကဘလို့သိလဲဆိုတော့ဒီ Facebook ပေါ်မှာကိုယ့်ရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကိုယ် internet သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလူတော့ NDA ဖြစ်နေတဲ့နေရာနာမှာရောက်နေပြီလို့ Facebook ကသိတာပါ။အဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါထည့်ဖို့ကအရေးကြီးပြန်ရောရှင့်
စမတ်လက်ကင်ဖုန်းရှိဖို့နဲ့အင်တာနက်ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျ။အဲဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာ
ပါ။ Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ safety check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူသန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့စောင်းမမှာဖော်ပြပါရတယ်။ Facebook နဲ့ Google ကအခုလိုမျိုးလှုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလှုပ်ပေးလာတာထူးခြားတယ်လို့ရေးပါရတယ်။New York Times ရဲ့သတင်းစောင်းမတွေမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင်းဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်လက်တွေသိနိုင်တယ်ဘလောက်အတိုင်းအတာဖြစ်သွားတယ်လဲဆိုတာကိုသုံးသပ်နိုင်တယ်နောက်စိတ်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်စောင်းမရေးထားပါတယ
်အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလဲဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျ ဥမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့နီပေါငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ်။ Microsoft ဆိုရင်လည်းနီပေါမှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းအလားတူပါဒီနီပေါနိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေချိန်မျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ။
ဆောဆောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလို့ဖြစ်နေတဲ့ smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိတ်ကိုအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီ။မြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးဘယ်နေရာမှာမဆိုငရင်လှုပ်နိုင်တဲ့မုန်တိုင်းဝင်နိုင်တဲ့တောမီလောင်နိုင်တဲ့ရည်ကြီးနိုင်တဲ့ဆိုတဲ့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို disaster alert ဆိုတဲ့ application ရှိပါတယ်။ဟဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုတ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်ရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါ။ဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်။ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာသတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်။
American ချစ်ချင်ဤအဖွဲ့ကလုတ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ mobile application ကလည်းလူတိုင်းအတွက်သုံးဝင်နိုင်ပါတယ်။ထိကိုက်ရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျတာစိုးရင်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတဆင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေပုံတွေဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုံနိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့အကြံပြုထားပါတယ်။
American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုတ်ထားပါတယ် FEMA ပါ American လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လုတ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲเนาะဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အလုံးအတွက်အသုံးဝင်နိုင်ပါတယ်နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်။ internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ phone ထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple phone တွေအတွက်ရောနောက်ဒီ Android phone တွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မို့စီစဉ်တင်ဆက်ပြီးကုသညွန်ဦးကုညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့မတူတာလေးတွေကိုထုတ်လွှင့်ပေးရမယ်အလှယ်ပါ။ Golden Land Media ကမညွညွလွင်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ရန်ကုန်မြို့ကပြည်သူလူထုအများစုဟာနေ့စဉ်ယုံသွားကြောင်းသွားအလုပ်သွားကြတဲ့အခါမှာဘတ်ကားတွေတက္ဆီတွေစီးကြတယ်လို့အခုလိုမြို့ပတ်မီးရထားကြီးတွေကလည်းစီးကြပါတယ်ဒီတစ်ပတ်မှာတော့ဒီလိုမီးရထားစီးရတွေနဲ့ပတ်သက်တဲ့သဘောထားမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်ရန်ကုန်မြို့ကနေ့စဉ်နဲ့အမျှမြင်ကျော်ပိတ်ဆို့မှုတွေကိုနေမဆိုင်ကျင်ကြတဲ့ဒေသခံတို့တွေဟာမြို့ပတ်မီးရထားတွေကိုစီးနှင်းမှုတော်တော်များများရွေးချယ်လာကြပါတယ်ရန်ကုန်မြို့ရဲ့မြို့ပတ်ရထားတွေကို1954ခုနှစ်မှာစတင်ပြေးဆွဲခဲ့တာဖြစ်ပြီးရန်ကုန်မြို့တစ်ပတ်ဘူရာပေါင်း39ဘူရာရှိတာပါအရင်ကတော့တာမန်ရိုးရိုးတွဲတွေနဲ့ပဲပြေးဆွဲခဲ့ပြီးအခုဆိုရင်အထူးရထားဆိုပြီးအဲယာကွန်လေအေးဆက်တက်ထားတဲ့တွဲတွေနဲ့ပါပြေးဆွဲတဲ့မြို့ပတ်မီးရထားတွေလည်းရှိလာပြီးဖြစ်ပါတယ်ဒီလိုအမျိုးအစားခွဲခြားထားတဲ့ရထားတွေရဲ့စီးနှင်းရတဲ့ဈေးနှုန်းကလည်းမတူပါဘူးရိုးရိုးတာမန်ရထားတွေရဲ့မြို့တစ်ပတ်စီးကားကကျပ်90တန်းနဲ့100တန်းဖြစ်ပြီးပန်ကာဒါမှမဟုတ်အဲယာကွန်လေအေးဆက်တက်ထားတဲ့ရထားတွေကတော့မြို့တစ်ပတ်စီးကကျပ်200ဒါမှမဟုတ်ကျပ်300ပေးစီးကြရပါတယ်ဘတ်ကားကားတဲ့တောင်ဈေးနှုန်းချိုသာမှုရှိတဲ့အခုလိုမြို့ပတ်မီးရထားတွေအပေါ်ရန်ကုန်ဒေသခံတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဒီကားတွေကတော့ဈေးနှုန်းနဲ့ပိတ်တာပေါ့ပိတ်တော့ကားမှရှိရတာပြည်ပြည်နဲ့ဆိုင်ပြီကြာနေကြတော့ခုတော့အဆူကြီးတယ်လမ်းလည်းလမ်းကြောင်းတက်တော့ဟောပါဘောနော်ဘယ်လိုကောင်းလဲဆိုတော့တဲ့တော့ရှိရပါဘူးအဲ့ဒါကြောင့်စားနေတ
ယ်ရန်ကုန်မှာနေတာဆိုလို့ရှိရင်10နှစ်ကျော်ကျော်တော့ရှိပါပြီလေအဲ့ဒါဆိုတော့အရင်ဆုံးစီးတာကတော့ရထားပဲလေကားဆိုတာကတော့နောက်ပိုင်းမှစီးပြတာကားကလည်းလူကတားကျက်တယ်ရထားနဲ့တော့မတူဘူးဘယ်လိုလဲအဲအားသာချက်ကတော့ရထားကတော့ပိုပြီးစီးလို့ကောင်းတယ
်ဈေးရောက်နေလေကုန်တယ်ဆိုတော့ဈေးကုန်သွားကြိုတယ်ကြိုတော့ရထားနဲ့ပဲအဆင်ပြေတယ်ကားကြတော့ဒီမှာခေါင်းမူတယ်ကားစီကဒုက္ခရောက်တယ်ဗောနော်ရထားကြတော့ခေါင်းလည်းမမူလူလည်းတတတယ်ဗ အဲစိတ်နေနေသက်တာအားကြောင့်မစိတ်တာ
ယထာကားတဲ့အာသာချက်ဒီအများကြီးရှိပါတယ်ယထာမှာလမ်းပိတ်တဲ့ရေလို့ဖြစ်တော့ဖြစ်ခဲ့ပါကားကတော့အများတန်းလမ်းကျက်တယ်သွားလို့လာရင်လူဒုက္ခရောက်တယ်ဆိုတာလူကြီးအများအလုံးလူလူသိပါတယ်ဒါကြောင့်ယထာကပဲမိခူးပြီးပုံမှန်လာပြီးစီးပါတယ်ဟုတ်ကဲ့
ကျွန်တော်ယထာတော့တိတ်မရှိဘူးဒါပေမဲ့ဟိုအစိုးလူတွေကတော့ယထာစီးရတာပိုပြီးအဆင်ပြေတယ်ပေါ့ကျွန်တော်တို့ကျတော့ဟိုတန်လင်းမာတော့ကျွန်တော်နေတော့ကလည်းဟိုကားစီးရတာဟိုကားလမ်းတားပိတ်တယ်တနအိနဲ့ရောက်မယ်ဆိုရင်ကျွန်တော်ပို့ပြီးနာရွက်ပို့ပြီးဆော့ဆော့ပြီးထွက်ပြီးတော့တနအိကျတော့စီကြရတော့အားစီရတယ်တော့လမ်းပေးတယ်ပေါ့တခါနေ့ကကြတော့ကျွန်တော်သိမ့်မစီဘူးလို့သိမ့်မစီဘူး
တားစီရတယ်ဆယ်ရက်လောက်ပါတော့တလဲနေမှာတက်ခဲရတော့လိုင်းကားတော့ဆိုင်ရေထောင်ရေးခဲ့တယ်တခါကားရီချာတော့အရင်ချက်ပြီးတော့ဆောက်ရတာပုံလာတခါကျတော့လည်းလည်းမြက်လည်းအခုလူလည်းအခုနောက်ပိုင်းဆိုတော့ပူတန့်လာရတယ်နော်အဲကြောင့်ရွေးဖြစ်တာ
ဘူတာနဲ့နီးတဲ့ရက်ွက်တည်းအားလုံးစင်ပြေကြသင်ပြတော့ယထာကိုအားကိုမယ်ဆိုရင်ယထာကအဓိကတော့အချိန်မှန်မို့ပါကွာဥမာတနားကြီးချာပဲသွားသွားနာကြီးဘွက်ချာပဲပုံမှန်တစည်းသွားနေအချိန်မှန်နေဆိုရင်လူတွေကအချိန်ကိုအတိအကျနဲ့သူ့အနေနဲ့သူစီးနေဒီကားလိုင်းတွေကရော့ဥသွားမှာကားစီးတဲ့စီးရအဲယထာလိုင်းကအချိန်မှန်မို့ပဲရေးကြည့်တာတိကျဖို့ပေါ့အချိန်တိကျဖို့ဒီများနိုင်ငံလူသားကိုကွက်တိပဲဟုတ်တယ်မလားအချိန်တိကျတယ်ဒီအချိန်ဆိုဒီအချိန်ပဲထွက်သွားတယ်အခုဒီမှာအဲ့လိုမရှိတဲ့တော့အမှန်တာချက်တီးမှုဖြစ်တဲ့သဘောပါပဲအမှန်မှန်တော့ဒီရင်ကြောတွေရှင်းမှုဆိုရင်တော့အဲ့လိုလုပ်တာအကောင်းဆုံးပဲလေဖြစ်တဲ့နော်ပေါ့အဲ့လိုဆိုလို့
ကျွန်တော်ထင်တာတော့ကျွန်တော်အခုလာတာလာတော့ရထားနဲ့ပဲသွားတယ်ကားနဲ့ဆိုတော့မသွားဘူးဆိုစိတ်ညစ်တယ်။ကြာဆင်းရဟိုမှာသွားရပြီးရထားကြတော့သွားပြီးဘူတာမှာအေးဆေးရက်ပြီးတော့ကိုယ်ဆင်းနေလဲဆင်းလို့ရသွားရင်လည်းသွားလို့ရဟုတ်လား။ကိုပြီးမှသူတို့ထွက်တာပဲ။ကိုမပြီးတဲ့သူတို့ခဏဆောင်သွားကြတာများတယ်
။ကားနဲ့ဆိုင်တော့ကိုကဈေးတယ်ဆိုရထားကပိုဆင်းပြေလို့ရထားကိုပုံမှန်စီးပြစ်လာလာတိုင်းနေတိုင်းစီးရပေါ့နော်။ကိုကမနပိုင်းရထားနဲ့ပဲစီးလာရမယ်။အဲ့ဒါကြောင့်မှကားတော့ခါမှမစီးပြေဘူး။ရထားလာတဲ့အချိန်ကိုစောင့်ကြတယ်
အခုလိုသဘောထားတွေမတူတဲ့ကြားကပဲအချိန်နဲ့ငွေချွေတာသုံးကျင်သူတွေကတော့မြို့ပတ်ရထားကိုပဲအသုံးပြုကြပါတယ်အထူးသဖြင့်50ရံနဲ့100ရံမြို့ပတ်ရထားတွေဟာလူသာမကကုန်ပစ္စည်းတွေကိုပါလွတ်လွတ်လပ်လပ်တင်နိုင်တာကြောင့်လက်လုံလက်စားဈေးရောင်းသူတွေလည်းအစီးများကြပါတယ်ဒါအပြင်နေအေးဆက်တွေနဲ့ပြေးဆွဲတဲ့ရထားတွေလည်းရှိလာတာကြောင့်အခုဆိုရင်မြို့ပတ်ရထားနဲ့သွားလာကြတဲ့ခီးတဲ့အရေးအတွက်ဟာတစ်နေ့ကို3000ကနေ3000ကျားလောက်ရှိလာနေပြီလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်နိုင်ငံတကာမှာတော့လူဦးရေထိတတ်သိပ်ပြီးတဲ့မြို့ပြတွေမှာနေထိုင်ကြတဲ့ပြည်သူအများစုဟာကားလမ်းတွေပိတ်မှာကိုကြောက်တာကြောင့်မိုးပြန်မြေပေါ်မြေအောက်စတဲ့မြို့ပတ်မြေခါအမျိုးမျိုးကိုအသုံးပြုတာများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့မှာကတော့ကားတွေဘလောက်ပဲကြက်ကြက်လမ်းတွေဘလောက်ပဲပိတ်ပိတ်ဒီလိုမြေထားတွေတဲ့ဘတ်ကားတွေကိုအများစုစီးနေတာကတော့မတူတာလေးတွေလို့ပြောရမှာပါရှင်။ကျွမ်းညိုညိုလွင်ပါ
မညညိုလွင်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ် VOA American အသံရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ25 32 51တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ရှင်ဒီညနေခင်ညဒုတိယပိုင်းအစီအစဉ်မှာတော့ကုသညုံဦးစီစဉ်ပြီးတော့မဆုမြမွန်နဲ့အတူမဆုမွန်နဲ့အတူတင်ဆက်မဲ့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တင်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလိုတယ်ဆိုရင်လည်းကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါလိမ့်ရှင်။ကျမတို့ရဲ့အခုထုတ်လွှင့်ချက်တွေကိုလည်းရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ bamis.voanews.com ကလည်းနားဆင်နိုင်ကြပါလိမ့်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းမှာသောရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 30နဲ့51တိကျနေ90နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြမယ်။စနေနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်။
လာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီနေ့ဒေတာတင်းမှာဒေတာတင်းမှာကျွန်တော်တို့တော်တော်လေးပေါ်လို့ရိုက်နေတဲ့ဒီလှေစည်းပြေးဒုက္ခသည်များရေးကိစ္စဖြစ်ပါတယ်။လှေစည်းပြေးဒုက္ခသည်တွေအခုဒီပင်လယ်ထဲမှာမျောနေတဲ့ကိစ္စကမ်းနေပေါ်မှာအင်ဒိုနီးရှား၊မလေးရှားစတဲ့ဒီနေရာတွေမှာအဲ့ဒီနေရာတွေကိုရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့ဒေတာတင်းမှာဆွေးနွေးပွဲကလည်းအခုလာမယ့်မေလ29ရက်နေ့မှာကျင်းပကြဖို့ရှိပါတယ်အဲ့တော့ဒေတာတွေပူပေါင်းဆောင်ရွက်မှုလုပ်ဖို့လေကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တိုက်တွန်းထားပါတယ်ဒီနေရာမှာကျွန်တော်တို့လေစည်းပြေးဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ချဉ်းကပ်မှုတွေမတူညီကြတာတွေ့ရပါတယ်နိုင်ငံလိုက်ခုနပြောလို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံချုပ်ကတော့ဒီလူသားချင်းစာနာမှုအကူအညီမှုလူသားချင်းစာနာမှုဆိုတဲ့အမြင်နဲ့ချဉ်းကပ်တာတွေ့ရပါတယ်ဒေတာတွေနိုင်ငံချုပ်ကတော့ဒါဟာ migration ရွှေ့ပြောင်းနေထိုင်မှုဆိုတဲ့ပြဿနာမျိုးနဲ့ချဉ်းကပ်တာတွေ့ရပါတယ်မြန်မာနိုင်ငံပါဝင်ချုပ်နိုင်ငံတွေကတော့ဒီ human trafficking ခေါ်တဲ့လူကုန်ကူးမှုပြဿနာရဖြစ်တဲ့ဆိုတော့ချင်းကမှုလဲတွေ့ရပြောတာတွေ့ရပါတယ်အဲ့တော့မကြခင်ကဆိုရင်ပဲကုလသမဂ္ဂတွင်းမှုချုပ်အပါဝင်နိုင်ငံတော်များများကတော့ဒီပြဿနာရဲ့ဇင်းမြစ်ကိုကင်တွယ်ဖြေရှင်းကြဖို့ဆိုပြီးတော့မြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေကိုတိုက်တွန်းထားတာရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့ဒီအခုဆွေးနွေးပွဲမှာတော့ဒီလှေစည်းပြေးဒုက္ခသည်များရဲ့အရေးကိစ္စနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံရဲ့ချင်းကမှုဘယ်လိုဖြစ်တဲ့လဲဒီပြဿနာဟာဘယ်လိုပြဿနာမျိုးလဲဆိုတာကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ပါပါဝင်ဆွေးနွေးဖို့အတွက်ဆိုပြီးတော့ကျွန်တော်ဖိတ်ခေါ်ထားတာရှိပါတယ်အမျိုးသားလွှတ်တော်ကုစလေဖြစ်တဲ့ဥလှဆွေကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခုကဒီပြည်သူလွှတ်တော်ကုစလေဖြစ်တဲ့ဥရွှေမောင်းကိုဖိတ်ခေါ်ထားပါတယ်နောက်ထပ်ပြည်သူလွှတ်တော်ကုစလေသူဖြစ်တဲ့ဥဖေးတန်းကိုလည်းဖိတ်ခေါ်ထားသလိုပဲကျွန်တော်တို့ VOE ကနေပြီးတော့ဒီသတင်းတောက်ဖြစ်တဲ့ရခိုင်ဒေသကိုသွားရောက်ပြီးတော့သတင်းတွေယူခဲ့ဘူးတဲ့ကုစင်လက်အောင်ကိုလည်းဖိတ်ခေါ်ထားပါတယ်သူကတော့ဒီလက်ရှိရခိုင်ပြည်နယ်ကသူ့ရဲ့အတွေ့အကြုံကိုရှင်းပြပေးမှာဖြစ်ပါတယ်ကျွန်တော်တို့ကဒီဆွေးနွေးပွဲအတွက်ဝင်ရောက်ဆွေးနွေးလို့ရဆိုပြီးတော့တယ်လီဖုန်းနံပါတ်ပေးဖို့ထားလူအတော်များများလည်းရှိပါတယ်ကျွန်တော်ကြားနေတော့ခေါ်မှာပါအခုတော့ကျွန်တော်တို့ပေးနေဆွေးနွေးမဲ့သူတွေကိုဖုန်းကိုရောက်အောင်ခေါ်နေတော့တော်များမရသေးပါဘူးဥရှိမောင်တော့ line ပေါ်ရောက်နေပါပြီဥရှိမောင်ကြားပါလားခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဥရှိမောင်ခင်ဗျာခုနကကျွန်တော်ပြောသွားလို့ပါပဲဒီလှေစည်းပြေးဒုက္ခသည်များပြဿနာရဲ့ဇင်းမြစ်ကိုရှာဖွေကြဖို့ဆိုပြီးတော့အတွင်းမှုချုပ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းတိုက်တွန်းပါလေနိုင်ငံတော်များများလည်းတိုက်တွန်းနေပါတယ်အခုစီဝေးကလည်းအခုမေလ29ရက်နေ့ဆိုရင်ဒေသတွင်းစီဝေးလုံးမှာဖြစ်ပါတယ်ပြဿနာရဲ့ဇင်းမြစ်ကဘာလို့ဥရှိပေါင်းအနေနဲ့ယူဆပါလဲ
ဟုတ်ကဲ့ဒီဘုတ်ဒီပေါ်ရဲ့ပြဿနာရဲ့ဇင်းမြစ်ဆိုရင်ကျွန်တော်နှစ်ပိုင်းပြောရမယ်တစ်ပိုင်းကတော့ကျွန်တော်ဘာလို့နောက်တစ်ပိုင်းကကျွန်တော်မြန်မာရဲ့ဘုတ်ဒီပေါ်
ဟုတ်ကဲ့နှစ်ကျွန်တော
်မြန်မာနိုင်ငံရဲ့ဒီပြုလုပ်တဲ့ပုံစံလေးဆိုတော့
ဟုတ်ကဲ့
ကျွန်တော်မြန်မာနိုင်ငံရဲ့ဒီကဲလို့ပြောပါမယ်ဘာလို့လဲနိုင်ငံဒီကဲမပြောပါဘူးဆိုတော့မြန်မာနိုင်ငံဘုတ်ပြုလုပ်တွေကအာကျွန်တော်တို့ဟောပေါ်ခက်မဲ့ကြီးမထောင်ကနေ300ဝန်းကျင်လို့အဲ့လိုရောက်နေလို့ပြောပါတယ်တပြားရီရဲ့ဒီကဲ root cause ပါလေဆိုတော့ကျွန်တော်အချက်၄ချက်ပြရမယ်မြန်မာတိကပါလေဆိုတော့ဂျမေးကြီးရခိုင်ပြည်နယ်မှာအပြည့်ပြည့်ခိုင်ပေါ့နော်အဲ့ဒီမှာအာကျွန်တော်တို့အဲ့ဒီပြည်သူတွေက IDV ကတ်မှနေနေရတယ်ဒီနေရာတစ်ချက်ကအဲ့ဒီကအဒီဘေကန်နဲ့ဒီစစ်တေပြောပါဝင်ကျွန်တော်ရခိုင်ပြည်နယ်ကမြို့နယ်အားလုံးဒီမှာเนาะကျွန်တော်ဒီလိုမောင်းတော့ပါဝင်ပေါ့သူရခီးသွားလာမှုကဟိုကန့်တဲ့ချင်းဆန်ထားတာပေါ့เนาะခီးသွားမယ်ဆိုရင်ကျွန်တော်ရှောက်ရတယ်အဲသူတို့ကခီးပြီးနေရမှာတော့ရတယ်ဆိုတော့ဒီခီးသွားလာမှုကန့်တဲ့ဆိုတဲ့စကားကတော်လည်းနေနေပါတယ်เนาะကျွန်တော်တို့မိသားစုလူတို့ရခီးသွားလာမှုကန့်တဲ့လို့ဆိုရင်အဲ့ဒါသူတို့ကဆက်နေတဲ့ဗတ်တိကဝိဇ္ဇာအားလုံးမှာပြောအပ်ဖြစ်ပါလေနော်အချုပ်ပြောရင်တော့အတူလူမှုစုဘွားဘွားကိုပတ်တိခဲ့ကြတယ်။နောက်နံပါတ်3ချက်ကဒီကျွန်တော်တို့ဒီခိုင်ပြည်နယ်ကနော်ဒီလူမှုကြောင့်မွတ်စလင်တွေနိုင်ငံသားစီစီရေးတပြတ်တိတ်ကြကယူနေချင်းပြီးမပေးမကြမရင်းမရနော်ဖြစ်နေတယ်လူကြီးရလို့ဇဝေဇဝါဖြစ်နေတယ်ဒီမျော်လင့်ချက်ကတော့နော်သူကကင်းနေတဲ့ပုံစံလိုဖြစ်နေတယ်ဘာလို့ဘာမှကျွန်တော်တို့ပြရကြသူကမပြရဘူးဗတိယတပိုက်နောက်နံပါတ်4ချက်ကကျွန်တော်ပြီးခဲ့တဲ့ဒီမတ်လ30ရက်ပြည့်နေ့မှာကျွန်တော်ဝက်ကတ်တွေက expire ဖြစ်သွားပြီလို့ကျွန်တော်နိုင်ငံတော်ကလည်းကြေညာတယ်။နောက်မေလ30ရက်ပြည့်ဒီမလပြင်းပေါ့အာဒီအရီကိုပြန်လဲအဲ့နေရလို့ဒီလိုပဲကျွန်တော်ကကြေညာထားပါလေ။ဒါတော့ဒီအချက်၄ချက်ကိုကျွန်တော်တို့ဒီပုံမှန်မူတည်ပြီးတော့မှကျွန်တော်တို့ဒီခိုင်ပြည်ကနောက်ဒီမျိုးစီလေးဝင်ကြရရလေ။တို့ပြည့် ဒီလိုနဲ့ကထိချတာမပြေမချမပြေမချဇဝေဇဝဖြစ်တော့အဲ့ဒီကျမနော်အားလုံးတော့ဖတ်မှာတော့မဟုတ်ပါဘူးအဓိကသွားတဲ့ဒီဘောဒီလူတွေကဒီအချက်တွေကိုအခြေခံပြီးမှအဲသွားတယ်ဒီဟာတွေကလည်း rule post ပါလေလို့ကျွန်တော်သုံးပြပါတယ်
ဟုတ်ကဲ့ခုနကဥရွှေမောင်ပြောသွားတဲ့အချိန်မှာမြန်မာနိုင်ငံဘက်ကလှစည်းပြေးတီထွက်ခွာရဆိုတာကဘယ်နေရာကဘယ်ဒေသကထွက်ခွာတာလဲစခန်းတွေဒီဒုက္ခသည်စခန်းတွေကလားတခြားဘယ်နေရာတွေလို့သိထားပါလဲ
ဒီဒုက္ခသည်စခန်းကလည်းထွက်ပေါက်ပါလေအဲ့ဒါကဒီလူမောင်ကိုပြေးကြရတဲ့ကျွန်တော်တို့ဒီလေလေလေသွားလာလှုပ်ရှားတိုက်လို့ကျွန်တော်တို့ဒီကြောက်တော်မျိုးနဲ့နောက်တစ်ခါဒီဘက်ကကျွန်တော်တို့ဘူးတီတော်နော်ပြီးလို့ရှိရင်ပေါင်းတော့ပေါ့နော်
ဟုတ်ကဲ့
အဲ့တော့အဲ့ဒီကြောက်တော်တော့ဘူးတီတော်တော့လူတွေအားလုံးကသူတို့တက်သွားတဲ့နေရာကတော့ဒီများသောအားဖြင့်ဒီပေါင်းတော်တောင်ပိုင်းကနေရာတွေဖြစ်ပါလေ
ဟုတ်ကဲ့ပါခင်ဗျာဥရှိမောင်ကျေးဇူးပါခုနဥရှိမောင်ပြောသမျှကိုကျွန်တော်အချင်းချုပ်ရမယ်ဆိုရင်တော့သူကတော့ပြောတာကဒီလှစည်းပြေးဒုက္ခသည်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံကသွားတဲ့လူရှိလို့မြန်မာဘက်ကလူတွေလည်းရှိပါတယ်တဲ့မြန်မာဘက်ကလူတွေဘာကြောင့်လို့ထွက်လဲဆိုတဲ့အရင်းမြစ်ပြဿနာကိုသူပြောတဲ့အခါမှာအဲဒီသူတို့ဒေသတွင်းမှာခီးသွွားကန့်သတ်မှုတွေတွာလာခံကန့်သတ်ခံမှုတွေနိုင်ငံသားဖြစ်တည်မှုဆိုင်ရာပြဿနာတွေဒီပြဿနာတွေကိုထောက်ပြပါရခင်ဗျာကျွန်တော်မျိုးသားလွတ်တော်ကုစလေဦးလှဆွေကိုမေးချင်ပါတယ်ဦးလှဆွေကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဦးလှဆွေခုနကကျွန်တော်ပြောသလိုပါဒီလှစည်းပြေးဒုက္ခသည်တွေရဲ့ကိစ္စကမြန်မာနိုင်ငံကတချို့ပါဝင်တယ်လို့အခုကပြောနေပါလေအဲ့တော့ဒီကိစ္စအရင်းမြစ်ပြဿနာကိုဈေးမြစ်ကိုဖြည့်ရှင်းဖို့တိုက်တွန်းတဲ့အခါကျတော့ပြဿနာဈေးမြစ်ကဘာလို့ယူဆပါလဲအဲ
တော့မြန်မာနိုင်ငံကအဲ့ဒီလိုပါတယ်ဆိုရင်တောင်မှသူတို့ရဲ့ origin country ကတော့ဘင်္ဂလားဒေ့ရှ်ပဲဘာဖြစ်လို့ဆိုတော့သူတို့ကမြန်မာပြည်ကို transit လို့သဘောထားပြီးတော့ခေတ္တလာရောက်တဲခုနေရင်ကနေဟလာတစ်ဆင့်ပြန်ပြီးထွက်ခွာတဲ့အခါမှာမြန်မာပြည်ကိုအသုံးချတာဖြစ်တယ်။ဒါကြောင့်မို့လို့သူတို့ပြေးသွားတယ်ဆိုတာဟာမြန်မာပြည်ကလူပါတယ်ဆိုတော့မှသူတို့ဟာလောကနိုင်ငံသားတက်မရှိတဲ့သူသို့မဟုတ်နိုင်ငံသားတက်လို့ရင်ငါရမှမသေးကြပါဘူးကွာဆိုတဲ့လူတွေကပြေးတာပဲဖြစ်တယ်။အဲ့ဒါဟာသူတို့ရဲ့ origin tree ဟာဘင်္ဂလားဒေ့ရှ်ဖြစ်တယ်။ဟုတ်ကဲ့ဒါဒီလိုပြောချင်တယ်ကြာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုပြဿနာရဲ့ဒီလှစည်းပြေးဒုက္ခသည်တွေပင်လယ်ထဲကိုထွက်ပြေးကြရရရဲ့အကြောင်းရင်းပေါ့နော်အကြောင်းရင်းကဘယ်လိုကြောင့်လို့ယူဆပါလဲသူတို့ဘာကြောင့်ထွက်ပြေးကြတာလဲဘင်္ဂလားဒေ့ရှ်ပဲဖြစ်ဖြစ်မြန်မာနိုင်ငံပဲဖြစ်ဖြစ်ပါဟု
တ်ပါသူကပို့ပြီးတော့ဘက်တက်လိုက်ပေါ့နော်ကိုကောင်းတဲ့ဘဝအချင်းကိုယူလို့သူဘင်္ဂလားဒေ့ရ
ှ်ဟုတ်ကဲ့ဦးလာဆွေဖုန်းကကျွန်တော်တို့ကောင်းကောင်းမကြားပါဘူးခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာခဏနေပေးပါဦးဦးလာဆွေဖုန်းကောင်းမကြားပါဘူးကျွန်တော်ဦးဖေးတန်းကိုဒီလိုင်းပေါ်တင်ကြပါလေဦးဖေးတန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလားခင်ဗျ
ာဟုတ်ကဲ့ဦးဖေးတန်းခုနကပြောသွားလို့ပါဦးလာဆွေပြောတယ်ဦးရှိမောင်ပြောတယ်ဒီပြက်တနာလှစည်းပြေးဒုက္ခသည်တွေရဲ့ပြက်တနာဈေးမြက်ကဦးဖေးတန်းရဲ့အမြင်ကိုသိကြပါလေခင်ဗျာဦးဖေးတန်းကတော့ RNDP ပါတီရပါ
ဟုတ်ကဲ့ကျွန်တော်တို့နှစ်ပိုင်းပေါ်တော့ကျွန်တော်ဘင်္ဂလားဒေ့ရှ်ပြက်တနာကတော့ရှိပါတယ်အဲလူတွေပောက်ကွဲပြီးတော့အဲကျောင်းကြီးခက်ခဲတဲ့ပြက်တနာပေါ့ကျွန်တော်ရခိုင်ပြည်နယ်ရဲ့ပြဿနာကတော့ဟိုဒီပင်လယ်တွေအနေနဲ့အဲ့မှာဟိုအခြေခံစားဝတ်နေပေါ့နော်ကျွန်တော်ပင်လယ်တွေမကပ်ပါဘူးကျွန်တော်ရခိုင်ပြည်နယ်လုံးမှာရှိတဲ့အဲဒီပြည်သူတွေဟာစားဝတ်နေပြဿနာနဲ့အခက်အခဲတွေအများကြီးကြုံနေရတဲ့ကာလဖြစ်ပါတယ်အဲ့တော့ဟိုကျွန်တော်ရခိုင်နယ်လေးပဲအဲနေ့စဉ်ပြည်သူကနော်ကျွန်တော်ဟိုညာနဲ့ထောင်နဲ့ရှိပြီးတော့ဒါချစ်ပြောင်းလူသားတွေဒီအိုင်းလို့ဒီမှာတို့ဒီသွားနေရတာအများကြီးပါပဲဒါကပါလဲဆိုတော့အခြေခံစာဝတ်နေမကြည့်စုံဘူးကြာအခန်းကြီးထဲမှာပြောရှင်းရှင်းပြောရရင်ခင်းနှတ်မအောင်တော့မစားနိုင်တဲ့ဒီများလာတယ်အဲ့ဒါကြောင့်သူတို့ကအဲ့လိုဟိုနေတိဒီတရားကြီးကြီးရမျက်နှာကျိုးသွားရောက်နေတာပဲဖြစ်ပါတယ်အဲ့ဒါမှာပြည်ပြည်လည်းပါတယ်ခင်ဗျအဲ့တော့ပြည်ပြည်တွေအနေနဲ့တက်နေမှာရှိတဲ့ပုံကိုယ်တွေအနေနဲ့လည်းဒါစာဝတ်နေမပြည့်စုံဘူးဆိုရင်လည်းကျွန်တော်တို့နော်ဟိုကျွန်တော်တို့ဒီခိုင်ရှင်းရတာလူသားသားတွေတော့ပဲအဲ့ရှိပါတယ်အာဒီလိုအလောက်ကြီးအခြေအနေဆိုးတာမဟုတ်ပါဘူး။နောက်ကဘူးရောင်မောင်တို့ကလည်းအဲ့လိုပဲလွတ်လွတ်လပ်လပ်သွားလာနိုင်တဲ့ကိစ္စမျိုးတွေရှိပါရဲ့။အဲ့လိုအခြေအနေကညီမနှိမ့်ဆက်လို့နိုင်ငံရေးအချင်းဟာလာဟိုရင်းအမြင်မကြည့်လို့အဲ့လိုဟိုမတရားဆက်ဆံလို့အဲ့လိုမျိုးမဟုတ်ပါဘူးည။အဲ့လိုမျိုးဆိုရင်သူတို့ကအလောက်ကြီးသွားနိုင်ရအကြောင်းမရှိဘူး။ဒါမှလူကုန်ကူးမှုဆိုတဲ့ပြဿနာကိုကျွန်တော်ထပ်မစဉ်းစားလို့မရဘူး။အဲ့ဘာလို့ဆိုတော့ဒီတယောက်ကိုအလကားပို့ပေးတာမဟုတ်ဘူး။ကျွန်တော်တို့တသိန်းကနေ၅သိန်းကြီးသူအကုန်ကြခံတွားနေကြတာအဲပမာသင်္ကြန်တော့ကျန်းသားတွေမတွားနိုင်ပါဘူးအငွေစုဆောင်ပြီးတော့နော်တကယ်ဒုက္ခတွေမဟုတ်တဲ့လူတွေကစီးပွားရေးအရနေသည့်ဒီသည့်အားလားအဲရေတီယာညံ့နေတာဥဒေတာကိုဟိုဆုံးပြီးတော့စီးပွားရေးကတွားနေကြတာပဲနေပါလေခင်ဗျအဲ့ဒါကြောင့်ကျွန်တော်ကဒါဟိုနိုင်ငံရေးနဲ့မပတ်သက်ဘူး ออบีออดิโลวิโลคุณจะชอบเอาตอนเนี้ยมันตัดดูตัดแต่เป็นส่วนน้ำมันชื่อเราเปิดที่ปารีสเนี่ยโอเคป่ะแล้วก็เนื้อว่าเราเนี่ยเชื่อว่าที่ชี้ดีไปที่ว่าจะเป็นมุกมาแล้วอย่างนี้เราเป็นวิโลอะไรอย่างนี้เราคงยังงานตัวอะไรเป็นวิโลอะไรยังงานตัวอะไรอะไรตัวนี้อะไรที่จะเป็นเนี่ยแต่ถ้าเจ้าหน้าที่มันไม่เชื่อมุ่งเสร็จมันไม่ใช่เนี่ยไอ้เจ้าหน้าที่
อะไรเจ้าหน้าที่มันไม่เชื่อมุ่งเสร็จมันไม่ใช่เนี่ยไอ้เจ้าหน้าที่ใครดีป่ะไม่ใช่เราสู้กันยากยากเนี่ยนะที่เสียเสียชีวิตอะไรเจ้าหน้าที่ไปเบียดอะไรอะไรเจ้าหน้าที่อเมริกันเบียดตะกุบชินเหตุเนี่ยดูเช่นจะเป็นมุ่งเรียนเอาไปมาดูอสุเอเจอร์ในจังหวัดเนี่ยเต็มไปด้วยชาวบ้านอะไรไปมาอยากด่าว่าดูจังหวัดเราเปลี่ยนจังหวัดโอเคอุปถัมภ์เจ้าหน้าที่ว่าลีลาไม่มาขนาดนี้ไปบ้างจังหวัดอุชิมาอเมริกามาเลยคุณอาอุลาสุริว လာတာကဘင်္ဂလားဒေ့ရှ်ကဖြစ်တယ်မြန်မာနိုင်ငံကို transit အနေနဲ့လို့သုံးကြပါတယ် transit အနေနဲ့သဘောထားပြီးလာတယ်လို့သုံးပါတယ်ဥရှေမောင်ရဲ့အမြင်သိကြပါလဲ
အဲညာတော့ကျွန်တော်အမြင်ကိုပြောပါတယ်ကျွန်တော်အဲ့ဒါကိုသဘောမတူပါဘူးခုနကပြောလို့ဘင်္ဂလားဒေ့ရှ်ကလူကလာတယ်မြန်မာနိုင်ငံကို transit လုပ်တယ်ဆိုရင်ကျွန်တော်ပြီးတော့ကသူတို့ဒီမြန်မာကဲယူတဲ့ကိုဖြတ်ပြီးမှဒါ transit လုပ်တာဖြစ်ကုန်ဖြစ်နေပါတယ်ဆိုတော့သူရဲ့ destination ကတော့မြန်မာနိုင်ငံမဟုတ်ပါဘူးအဲ့တော့ခုနကကျွန်တော်တို့တော့ပြည်သူ့တော်ကိုယ်စားလှယ်ဥပဒေနဲ့ပြောသွားတယ်လို့အဲသူတို့ကခုနပြောတဲ့ရေကြီးရမြေမြေရသွားကြတယ်နော်ကျွန်တော်ရခိုင်မျိုးသားလေးသွားတယ်ကျွန်တော်တို့ဒီစီရင်လေးသွားတယ်ဆိုတော့သွားတဲ့ခါမှာသူတို့က main အဓိကသွားတာကဒီမလေးကျပါဆိုတော့ကျွန်တော်တို့ကဥပမာတစ်ခုပြောရရင်2000နှစ်ကနေအခု2015ခုအထင်တော့မနေပါဘူးအခုတစ်ခါအဓိကပြောရရင်ကျွန်တော်မွန်ပြည်နဲ့ရေမျိုးပါလေမူဒီရောင်ကမောင်တော်ကကျွန်တော်တို့ဒီမြောက်ဦးကသူတွေကလူတွေကအဲဒီရောနော်သူတို့ကိုတွားရင်းနဲ့သူတို့အရောဒီတိုင်းမှာမိတယ်ငွေချင်းနဲ့ရေးမျိုးမှာမိတယ်မိတဲ့အခါကျတော့သူတို့ကိုပြန်ခေါ်လာတယ်ပြန်ခေါ်လာပြီးမှကျွန်တော်တို့ရခိုင်ပြည်နယ်ကိုပြန်ချပေးတယ်အဲ့မှာကျွန်တော်တို့ပြန်ပြီးတော့ပို့ပေးတယ်အဲတချို့လည်းအဲ့ဒီမှာနော်သူတို့ဒီဒီမေဂျာပုံမှန်တွေရနော်အဲသူတို့အဲ့လိုမျိုးပြစ်တော်လေးပေးတာလည်းရှိတယ်ဆိုတော့အကူရက်ကအဲ့ဒီပုံစံတွေကဘန်နယ်ပြည်ကနေလာပြီးမှမြန်မာနိုင်ငံကိုဆန်ပြစ်လို့မဖြစ်ရင်ဒီလိုကျွန်တော်ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရညတော်လောက်ဝကရာစီမံပြီးတော့ပြန်လေနေရာချပေးတာလို့ပြည်ကြောင်ကိုပို့ပေးတာလို့အမှရှိပါဘူးအဲ့တော့ transit တွေတပေါ်နဲ့လာရဆိုတာကသူတို့ international water ကနေတွားလေခါမှာလေအချို့အားတွေကိုမိလာကြည့်ပါလေဟိုတနေ့ကလည်းကျွန်တော်တို့ဟောပေါ့နော်ဟိုရခိုင်ပြည်နယ်ကြီးကိုပြောသလိုအဲဟောပေါ့နော်လူစက်ပြောက်ကိုမိတယ်အဲသူတို့ကလည်းမိလာနဲ့ချက်ချင်းဟိုတဲ့နယ်ကိုပို့ပေးတော့တပည့်နယ်ကလည်းတကယ်သားဆိုတော့အဲသူကဒါလက်ခံတော့ပေါ့ဘယ်လိုလဲအခုကျွန်တော်တို့ပြောတာကဒီမြန်မာနိုင်ငံပြန်ထောက်ကူပြောတဲ့လူတွေကိုကျွန်တော်ကအဲ့ဒီဒေသကပြည်သူ့ဘက်ကလို့ဖြစ်တဲ့ဒီခုကိုလည်းဖြစ်တဲ့ဒါပြည်သူနဲ့ကျွန်တော်အနေနဲ့အဖြစ်အတွက်ဆက်သွယ်မှုရှိတဲ့ဒါကျွန်တော်ပြတာပါနိုင်ငံသားတိကျတာတော့နိုင်ငံသားကမရှိတာတော့ပြန်လိုက်တယ်ဒါပေမဲ့ဒီနိုင်ငံကဘယ်လိုဘာလို့မရှိတာလဲကျွန်တော်ခဏခဏလွတ်တော်ထဲမှာပြောတာဒါကကျွန်တော်တို့ပြည်တော်ပြည်သူကြီးတွေအားလုံးကြားပြီးပြရတဲ့အတိုင်းပါပဲအဲ့တော့1990ခုနှစ်မှာမြန်မာနိုင်ငံလုံးမှာအမျိုးသားမဟုတ်တဲ့တိုက်ကြောက်ကားလေးတွေနဲ့နိုင်ငံသားစုစုတန်ခိုးတာကိုလုပ်ခဲ့ပေမဲ့ကျွန်တော်ရခိုင်ပြည်နယ်မှာတော့အကြောင်းမျိုးနဲ့နောက်စီမံချက်တစ်စုံတရာပုံစံနဲ့မပေးပြထားရတာမပေးပြထားတဲ့အတွက်ကျွန်တော်တို့ကဒါဒီဒီကနိုင်ငံသားကတည်းကမရှိဘူးဆိုတော့လေ1990ခုနှစ်ကနေစပြီးတော့လက်ခံကိုတိုက်ကြောက်နေကြတာ
ဟုတ်ကဲ့
ကျွန်တော်ပြောရတာအဲ့ဒီလက်ခံပြတာကကျွန်တော်မနေ့ကနေ့ကပဲခုနကပြောသမားကြီးအမိတ်နဲ့မစ္စတာ30ပြည့်မှာအဲကျွန်တော်ပြဖြစ်လိုက်တာဆိုတော့အစကတည်းကဒီလိုနိုင်ငံသားစီစဉ်ရေးလုပ်ပြီးတော့စီစဉ်ရေးတက်ပြတဲ့ပုံပြရမှာမထုတ်တဲ့နှစ်ပေါင်း20ကြာတော့မှအဲဒီလိုကိုကျွန်တော်ကပေးရတဲ့ယာယီတက်ကလက်မှတ်ကိုလေပြန်ရုပ်ပြကြတော့ယာယီလက်မှတ်ကိုရုပ်ပြရမှာပါဆိုတော့လေကျွန်တော်အမြင်ရရုပ်ပေးနေဆိုရင်အဲသူတို့ကတခုခုပေးပြီးမှရုပ်ပေးတာပြီးပုံမှန်တဘောကြတယ်အခုကဘာမှမပေးဘူးနဲ့ပြန်လေရုပ်ပြတော့ဟိုဒါသူကင်းတဘောတော့တခုပေးရတဲ့အဲဒီရဟိုဒါလေးကိုအနာရောဂါဒီချိုးရောဂါတွေဖြစ်ပြီးတော့ဒါပြည်ရအနာဂတ်အတွက်အဲဒီမျိုးမျိုးကြီးပြင်းနေလို့ဖြစ်လို့ဒီလိုဆုံးပြတာပါ
ဒါကြောင့
်ဒီလူတွေကနိုင်ငံသားစီစဉ်တက်ပြမရှိတဲ့အတွက်မြန်မာနိုင်ငံကမဟုတ်ဘူးဒါကတခြားနိုင်ငံကလည်းလာပြီးတော့ဆန်စစ်တော့ပြင်းလို့ပြောလို့ဖြစ်တော့ဒီတကယ်ပဲတော်ရနိုင်ငံလာပြီးမှပြည်လူကြောင့်ပြောရတဲ့လူတစ်ဖက်နေနဲ့ကျွန်တော်ရဲ့ခံကြင်တွေကနေပြောရတဲ့လူတွေ
ဟုတ်ကဲ့ဥရှိမောင်ကျေးဇူးပါကျွန်တော်ဒီကျွန်တော်တို့ view ရေသတင်းတောက်ကိုစင်လောက်အောင်ကိုလေးလိုက်မော်တင်နေပါလေကိုစင်လောက်အောင်ကြားပါလားကိုစင်လောက်ကရခိုင်ဒေသမှာအဲ့ဒီဒေသကိုသွားပြီးတော့သတင်းရိုက်ကူးမှုတွေလုပ်ခဲ့တယ်ဆိုတော့အဲ့ရအတွေ့အကြုံကိုကျွန်တော်သိချင်ပါလေကိုစင်လောက်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုစင်လောက်ကိုစင်လောက်သွားတဲ့အတွေ့အကြုံရဆိုရင်အဲ့ဒီမှာခုနကပြောသလိုဒီ ဒီမွတ်စလင်လူနည်းစုတွေဒုက္ခသည်စခန်းတွေဘာတွေရောကိုစင်လောက်အောင်ရောက်ဖြစ်လာခင်ဗျအဲ့မှာ
ဟုတ်ကဲ့ဟိုကျွန်တော်တွားခဲ့တာဒီ2012ခုနှစ်ကျွန်လာပြီးဒီဘာဘာဟစ်တီယုံနေပြီးတော့ကျွန်တော်တွားခဲ့တာပေါ့နော်ဒီ2012ခုနှစ်နိုဝင်ဘာလပေါ့အဲ့ဒီမှာကျွန်တော်စစ်တွေ့မျိုးပေါ်မှာရှိတဲ့ဒီဟိုမွတ်စလင်ဒုက္ခသည်စခန်းရောဒီရခိုင်ဒုက္ခသည်စခန်းတွေရောရောက်ခဲ့ပါတယ်အဲ့ဒီမှာတွေ့ရတာတော့ဒီဒုက္ခသည်စခန်းတွေမှာဒီမွတ်စလင်လူမျိုးတွေရောဟိုဒီရခိုင်လူမျိုးတွေရောအများကြီးဖြစ်နေတာတွေ့ရတယ်ဒါပေမဲ့မွတ်စလင်လူမျိုးတွေကတော့ဒီပုံများတာပေါ့နော်ဒီရင်းကြလူမျိုးတွေ
ကအခုဒီ boat people တွေလှည့်စည်းပြေးထွက်ကြတဲ့လူတွေကတော့အဲ့ဒီဒုက္ခသည်စခန်းတွေကဖြစ်ဖို့များလားဘယ်လိုယူဆရလဲဘယ်လိုသတင်းမျိုးကြလဲ
ကျွန်တော်တော့ပြစ်နိုင်ပါလေအဲ့ဒီဒုက္ခသည်စခန်းလူတွေလည်းပါမယ်လို့ထင်တယ်ဘာလို့လဲဆိုတော့ဒီပြဿနာတွေဖြစ်လာတာအခုဆို3နှစ်နီးပါးလောက်ရှိပြီဒါပေမဲ့ဒီဒုက္ခသည်စခန်းတွေကတော်တော်အခြေအနေဆိုးတဲ့အနေအထားရှိတော့လူတွေကဟိုစောင့်ဝင်နေရေးတော်တော်ခက်ခဲတဲ့အနေအထားရှိတယ်အဲ့ဒီကြောင့်အဲ့ဒါကြောင့်ပဲအဓိကဟိုရေတရာမျက်နှာတနေရာရောင်ဒီမျောလက်ချက်နဲ့သူတို့ကဒီနေရာကိုဆွတ်ခွာပြီးဆွတ်စားပြီးသွားကြတယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ကိုစလတ်ကျေးဇူးပါလေးလိုက်ပေါ်မှာခဏနေပြပါအောင်ကျွန်တော်ဥလတ်ဆွေလေးလိုက်ပေါ်ပြန်ရအောင်ဥလတ်ဆွေကြားပါလားခင်ဗျာ
ရတယ်ဗျ
ဟုတ်ကဲ့ဥလားဆွေခုနကဥရှိမောင်ပြောသွားတဲ့အထဲမှာဒီနိုင်ငံသားဖြစ်မှုပြဿနာကိုပါသူကပြောပါတယ်ဒီလူတွေကနိုင်ငံသားဖြစ်မှုပြဿနာလည်းရှိဖြစ်တယ်ကနတ်ခံရတယ်ရှိတယ်ကြောင့်သူတို့ထွက်ခွာသွားကြရပါတယ်အဲ့တော့အချင်းကသူတို့တခုထောက်ပြတာ1990ခုနှစ်ကနိုင်ငံသားစစ်ဆေးရေးကတ်တွေလုတ်ပေးတဲ့အချိန်မှာသူတို့ရခိုင်ပြည်နယ်မှာသူတို့လုတ်ခွင့်မရလိုက်တော့နိုင်ငံသားဖြစ်မှုဆုံးရှုံးခဲ့တယ်လို့ပြောပါတယ်ခင်ဗျဒီမွတ်စလင်လူနည်းစုကိစ္စကိုဥလားရှိရောဘယ်လိုပြောချင်ပါလဲဟုတ်ကဲ့ဥလားဆွေကြားပါလားဟာ
တိုက်တယ်လို့ဟုတ်ကဲ့တော်တော်ယုံကြည်မှုရှိတဲ့လူကတော့ဘယ်မှပြေးစရာမလိုဘူးပေါ့နောက်ကျောလုံးတဲ့လူကတော့ပတ်ပုံစီအစ်စ်ခံနိုင်ရမှာပေါ့ကျွန်တော
်ဟယ်လိုဥလားဆွေဖုန်းလိုင်းအသိမကောင်းပါဘူးဥလားဆွေကြားပါလားခင်ဗျဟယ်လိုဥလားဆွေကြားပါလားလတ်စဖုန်းလိုင်းကျွန်တော်ကြာသွားပါတယ်ကျွန်တော်ဥဖေတန်းကိုပဲအဲ့ကိစ္စမေးကြပါလေဥဖေတန်းခုနဥရွှေမောင်ပြောတဲ့ကိစ္စနဲ့ပတ်သက်လို့ဥဖေတန်းရဲ့အမြင်လေးတည်ကြပါလေ
ဒီပြောတာကတော့ဒီနိုင်ငံသားကတ်မရှိလို့ဖြစ်ပြရတယ်ပေါ့နော်အဲ့ဒါကတော့ဟိုကျွန်တော်အဲ့ဒါကြာတော့ကျွန်တော်မထောက်ခံနိုင်ဘူးကြာနိုင်ငံသားကတ်ရှိတဲ့ကျွန်တော်တိုင်းရင်းသားတွေလည်းရှိသွားရတော့နေကြတာပဲဟိုနိုင်ငံသားသားကတ်မရှိလို့ဒီခွေးဆုံးရှုံးပါတယ်ဆိုတာကတော့တပိုင်းပေါ့ဒါပေမဲ့အခုကျောင်းချွေးပြီးတော့လူသားတွေတွားနေကြတာကတော့နိုင်ငံတခြားကအဲနိုင်ငံတကနဲ့မဆိုင်ဘူးခင်ဗျ။တော့သူတွေစီးပွားရေးအရာပဲတွားနေတာ။ပြီးတော့နိုင်ငံတိုင်းဆိုတာကဒီအင်္ဂလိပ်တွေအနေနဲ့ကျွန်တော်တို့လည်းနော်ဒီပေါင်းဟိုများစွာနေထိုင်ခဲ့တဲ့လူရှိတယ်လို့ဒီနေ့မြန်မာပဲဝင်ရောက်ပြီးတော့ခိုးဝင်နေကြတဲ့တကနိုင်ငံကအင်္ဂလိပ်တွေလည်းရှိကြကြ။အဲဒီတော့အဲ့လိုရောနောဒေတာတစ်ခုမှာကျွန်တော်တို့ကလူလက်စုတွေနဲ့အဲ့တော့ကျွန်တော်တို့ကအကုန်လုံးလားတမျှကိုနိုင်ငံသားပါဆိုပြီးတော့အဲ့လိုအတိမတ်ကြည့်ကြပါဗေနိုင်ငံမှာ
မှာဒီမှာကျွန်တော်ဥပိတန်ကိုကျွန်တော်တို့မေးချင်တာကခုနကရခိုင်ပြည်နယ်ရဲ့အခြေအနေကိုဥပိတန်ပြောပါတယ်တော်တော်လေးစဉ်းစားရဖြစ်နေတဲ့စားရေးတောက်ရေးပြဿနာရှိရဒီလိုအခြေအနေမျိုးမှာရောဘင်္ဂလားဒေ့ရှ်လူတွေကဒီလိုဖြစ်နေတဲ့အခြေအနေမှာလာပြီးတော့ပြန်ပြီးခိုးဝင်တော့ဗမာပြည်ပြည်ဝင်လာပါမလားဗမာပြည်မှာဆိုးဝါးနေတဲ့အခြေအနေရှိနေတော့
ဒီလိုရှိတာရှင်းရတယ်ကရှင်းရတယ်မကဘူးသူကလေလူတွေပောက်ကွဲတဲ့နိုင်ငံတစ်ခုဖြစ်နေတော့နေစရာကြောချစရာနေရာတောင်မရှိတော့ဖြစ်နေတယ်။ချမ်းကျင်နေလို့ရှိတဲ့နေရာတစ်ခုမှာကျွန်တော်နိုင်ငံရဲ့လူတွေတုံးစားလောက်နေကြဗျာ။ရှင်းပါကြည့်ပေါ့။အနည်းဆုံးတော့ကျွန်တော်နိုင်ငံလာရင်တော့ဟိုအဲ့လောက်ကြီးအခြေအနေနေစရာတစ်ခွက်လောက်တော့ရမှာပေါ့။အဲ့လိုအကုန်လုံးတော့မဆိုးကြပါဘူး။ဒါပေမဲ့သူတို့စီကအနည်းချင်းရာခိုင်နှုန်းတစ်ချို့တစ်ခွက်ဆိုတော့ကျွန်တော်တို့နေရာမှာတော်တော့အခက်အခဲရှိပါတယ်။သူကအိန္ဒိယလည်းတို့ပေါ့ပြီးတော့ဝင်ရောက်နေကြတယ်ဗျာအိန္ဒိယဆိုတော့ပြတ်တယ်သူတို့ line ပြတ်တာပဲကျွန်တော်နိုင်ငံမှာသူတို့လက်ခံတာဒီဒီမျိုးတူရဲ့အမျိုးတူရှိနေတော့ကျွန်တော်တို့ကဖြည့်ဖြည့်ရမှာပေါ့ဖြည့်ဖြည့်ရတဲ့အခါမှာကျွန်တော်တို့ကဖြည့်ဖြည့်ခုနိုင်ငံသားဥပဒေနဲ့ဖြည့်ဖြည့်ရည်ပထမကငကားမြစ်စီမံခြင်းနဲ့ဖြည့်ဖြည့်ရတယ်အဲ့ဒီအဖြစ်သေးမကံဖြတ်ပြေးရတယ်ဗျာအနောက်ဆင်းမစီမံခြင်းနဲ့လက်ခံရတယ
်
အခုတခါဖြည့်ဖြည့်မယ်လို့တော့လေသူတို့ကဖြည့်ဖြည့်မခံဘူးအခုကခြေကောင်ဘင်္ဂလီနဲ့ချက်ပွားဆိုလို့လေဝင်ကြနဲ့ပဲချက်မယ်အဲ့လိုနိုင်ငံရေးပြောကပူးနေတဲ့ဒီကသူ့ရဲ့ဒီမျိုးတမျိုးနေနဲ့ဒါ80ခုနိုင်ငံသားဥပဒေနဲ့အစစ်အစစ်ခံနိုင်မှသာဒီတူကနိုင်ငံသားဒီတူကနိုင်ငံရှားသားဆိုတော့ပေါ်လာမှာ
အဲ့
ဒါကြောင့်ကျွန်တော်တို့ကအဲ့ဒါဆုံးရှုံးနေမဆုံးရှုံးနေသာပါဦးရောရောကျင်ကျွန်တော်တို့ကဒါဟာလားအဖြစ်သက်ဒီတိုင်တောင်ခွင့်ပြိတ်ကြတယ်အဲ့ဒီနောက်ပိုင်းမှာနိုင်ငံသား6ပါတို့နိုင်ငံတော်အစိုးရကပြောထားတယ်အဲ့ဒါကိုလျှောက်ပြီးတော့ရုပ်ကြီးကျွန်တော်တို့ဘက်ကလည်းပြင်နေနိုင်ပါတယ်ကျွန်တော်တို့ကအငငယ်ရနေလာတဲ့နိုင်ငံသားတွေကြတော့လေ
ဒီအင်္ဂလိပ်ကြလို့ကျွန်တော်ကနိုင်ငံသားဖြစ်တာကိုကြောင့်ဝမ်းနဲ့ဝမ်းတာနဲ့ကျိုးဆိုမှာပါဟုတ်ကဲ့ခင်ဗျာဒါပေမဲ့မင်းနဲ့ပါလာတဲ့လူတွေကြတော့ကျွန်တော်လက်မခံနိုင်ဘူးဒါဥရီနဲ့ဆုံးဖြတ်ရမယ်ပြိဿာမဟုတ်ဘူးနောက်ကျွန်တော်ကလက်လို့ဆိုပြီးလုပ်လို့တော့မရဘူးဥရီတိုင်းမှာဖြစ်မှာပါခင်ဗျာအဲ့တော့ဆုံးချက်မှုမဆုံးချက်မှုဆိုတာလည်းဥရီတိုင်းမှာဖြစ်ပါ
ခုနပြောသလိုပါဒီဟိုဟာဥရှိမောင်ပြောသွားတဲ့အထက်မှာနိုင်ငံသားဖြစ်မှုပြဿနာတွေနဲ့ပတ်သက်လို့ရောခီးသွားလာမှုကန့်သက်ခံရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရောပါပါတယ်ဒီမွတ်စလင်လူနည်းစုတွေရခိုင်ပြည်နယ်အတွင်းမှာဒီအခြေအနေနဲ့ပတ်သက်လို့ရောဦးလှဆွေရဲ့အမြင်သိကြပါလေ
ကျွန်တော်ပြောမယ်ဒါရီခိုင်ကြီးကရှိတဲ့မွတ်စလင်မိသားစုတွေအိမ်တိုင်းကြီးပါနိုင်ငံသားမှရှိတယ်သူတို့တော်ပြီးလို့ဆိုနေတယ်အိမ်တိုင်းကြီးပါသူတို့သွားနေကြတယ်အဲ့ဒီအပေါ်ကတည်းကသူတို့ရက်တည်နေတာအဲ့တော့သူတို့လူကြီးတွေကဘက်တလိုက်ပို့သူတို့လူကြီးလို့သွားကြတယ်ကျွန်တော်ဆိုတာတော့ပေါ့ကိုကိုအစ်စစ်ခံနိုင်တဲ့သူကဘယ်တော့မှခမပြေဘူးသူအစ်စစ်မခံနိုင်လို့ခပြေးရလို့ကျွန်တော်စတယ်ပြဟုတ်ကဲ့
ဟုတ်ကဲ့နောက်တစ်ချက်မေးချင်တာကဒီကျွန်တော်တို့ဒီသူတို့ခေါ်တော့ Ranger ပေါ့ဒီ Ranger တွေဒီမြန်မာနိုင်ငံထဲရှိလာတဲ့ပြဿနာကအရင်အစိုးရဆက်ဆက်ကလှုပ်လာတဲ့ပြဿနာလို့လည်းယူဆမှုတွေရှိပါတယ်ဦးလဆွေအဲ့ပေါ်မှာဗာများတုံ့ပြန်ကြပါလေ
အစိုးရဆက်ဆက်လို့အဲဆွဲလို့ရှိရင်တော့တစ်စိမ့်စိမ့်ဝင်လာနေတာဆိုရင်ပိုကောင်းတယ်ကြအဲ့လိုမျိုးပြောရမှာပေါ့အစိုးရဆက်ဆက်တိုင်းမှာတစ်စိမ့်စိမ့်ဝင်လာနေတာပဲအဲ့ဒီလိုမျိုးလည်းကြိုးရရတယ်ဒီမှာအခုဟာ
အဲ့ဒါဆိုရင်အရင်တုန်းကအစိုးရတွေကအခုမှပြဿနာကပိုကြီးလာတယ်အရင်တုန်းကအစိုးရတွေကဘာကြောင့်မကင်တွယ်နိုင်ခဲ့တာလဲ
အဲ့တော့လို့ကျစီယောကတာကလက်ချင်းတက်ပြီးပြင်မထားနိုင်ဘူးလေနေဆက်ဆိုတာကတကယ်လို့နတ်မြစ်ဆိုတာလူတယောက်ခုံကူးလိုက်လို့ရတယ်ချင်းချင်းလေးရဲ့နောက်ပြီးတော့ကျွန်တော်တို့ဒီပင်လေကန်းကြီး BC တခုတော့ရတယ်ဖွင့်ချင်တဲ့ဆိုဝင်ရဲဖို့ဝင်ရတဲ့အနေထားဖြစ်နေတယ်ဗျ
ဟုတ်ကဲ့ပါဦးလောက်ဆွေကျေးဇူးပါကျွန်တော်သရရှင်ချို့လေးလိုက်ပေါ်တင်ကြပါတယ်သရရှင်နေလည်းရှိနေတော့ဥပကျော်လေးလိုက်ပေါ်မှာရှိပါလားအဲလိုရင်းနဲ့တူရှင်ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတော်ပါကျေးဇူးတင်ပါတယ်ကျွန်တော်မျိုးကမောင်တော်ကဥပကျော်ပါခင်ဗျာ
ဟုတ်ကဲ့ပြောပ
ါကျွန်တော်ကဦးလောက်ဆွေနဲ့ဥပဒေပြောတာကျွန်တော်ကန့်ကွက်ပါတယ်ခင်ဗျာဒီကလူတွေဘာလို့ဒီကဟိုနေရှိရကျေးကျေးရလဲဆိုရင်ကျွန်တော်တို့ကအစ္စလာမ်ဘာသာဝင်တယောက်အနေနဲ့ဒီရအရင်နေ့တည်းမှာဆွေးပြီးတော့အတက်ချင်ရက်တဲ့နေနေရဲ့အကျဉ်းနဲ့လုံးဝမရှိတော့တဲ့အတွက်ဒီလူတွေတက်ကတော့တာဖြစ်ပါလေခင်ဗျာအဲ့ဒါတွေပါလေဆိုတော့အခုတော့ဦးရှင်မောပြောတဲ့နေရတာကိစ္စပါလေကြီးတော့လာဖို့ပြစ်ခဲ့တော့ပါလေအခုကျွန်တော်တို့ဒီမှာအရတရခိုင်တိုင်းသားတွေကသာမတ်ဆိုင်ရတွေကပြုလို့ရှိရင်တို့တို့ရုံမတော်လို့ရှိရင်ရတော့လူတွေဆက်ဆံကြပါလေခင်ဗျာကျွန်တော်တို့ကတရားခနဲ့တရားကိုတော်လိုက်ပြီးဒီစားခရီးတော်တယ်ရပါလေခင်ဗျာနောက်ပြီးတော့နောက်ဆုံးရုပ်စော့ဆုံးရာတီတော်မကောင်းရင်တော့မဒီလူတွေကိုပဲအပြစ်ကိုရပါလေခင်ဗျာကျွန်တော်တို့ဆွေးပြီးတော့ဒီမှာအသက်ရှင်ရတဲ့နေလိုက်ပြီးအလားလားလုံးဝမရှိတော့ပါနောက်ပြီးတော့မိဂလာတွေကဒီကိုဝီလာတွေဆိုတာလေလုံးဝမဟုတ်ပါဘာကြောင့်လဲဆိုတော့အဲ့ဒီမှာသူတို့တိုက်ပြန်မှာသူတို့လွတ်လပ်ပါလေခင်ဗျာလွတ်လပ်တဲ့ဒါပေတဲ့ဟာကျုံဘွားကြရောက်တဲ့ဓမ္မပေါက်တဲ့အရာကြီးတောင်းပါရယ်ခင်ဗျာ
ဟုတ်ကဲ့ဥပဒေ
ရောလို့ဒီလိုတို့
ဟုတ်ကဲ့
ဒီတော့တွေ့ပြရတယ်ဘယ်လောက်တိပြီးနေလဲသိဒီမှာလုံးဝမနေနိုင်ဘူးဒီသူတို့တဏှာဆိုင်ရတယ်က
ဟုတ်ကဲ့
တော့ပါ
ကျေးဇူးပါဥပကျော်ကြီးကျွန်တော်တို့နောက်တော့ရှင်တူလည်းရှိနေလို့ပါကိုကျော်အေးသိန်းရှိပါလားကျွန်တော်လူရင်းတူရှင်ဆွေးနွေးပြောဆလို့ရပါတယ်
ကျွန်တော်ကျော်အေးသိန်းပါ
ဟုတ်ကဲ့
ဒီစီစီဒုက္ခတွေတော့မဟုတ်ဘူးအဲ့ဒါဒီလိုကနေပြီးတော့မှညီနဲ့ဒီဘာလို့လဲပြီးတော့လေစီးပြီးမှစီပေါ်ရေးဒါတာလိုက်ကိုရှာရတဲ့လူတွေလို့ကျွန်တော်ပြောချင်ပါတယ်အဲသူတို့ရှာရတဲ့ဘယ်လိုထွက်ရလဲအကြောင်းလဲဆိုမှဒီအခုမှဒီဖြစ်မှထွက်တော့မဟုတ်ပါဘူးသူတို့ကောက်စီထက်ကျွန်တော်ရခိုင်ပါတောက်တော့နေပါပ
ါဟုတ်ကဲ့အ
ဲ့ဒီအကြောင်းကိုပြီးပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒီသူတို့ကဒါတာလိုက်တော့ထွက်ကြတာနောက်ပြီးတော့ဘယ်လိုဆိုလို့ရှိရင်နိုင်ငံတကာအမျိုးရိုဟင်ဂျာစီးပြီးမှနာမည်ပြည်စင်မှာသူတို့ကိုမင်းတို့ကအခွင့်အရေးချက်စစ်ပြီးတဲ့အတွက်ကြောင့်သူကတို့တာဒီယန်နိုင်ငံကိုထွက်ခွာရတယ်ခင်ဗျအဲ့ဒါကြောင့်လည်းသူတို့ကသူတာဒီယန်နိုင်ငံကိုထွက်ခွာရရှိရအခုလိုတွေကတခြားတိုင်းရင်းသားတွေကလည်းအဲ့ဒီတော့ရှင်ရတယ
်ဟုတ်ကဲ့ပါအ
ဲသူတို့ကြတော့ဒီဗင်္ဂလီဒီကိုရိုဟင်ဂျာလည်းတမ်းနေပြီးတော့မှတို့ကမှနိုင်ငံတကာတော့နေပြီးတော့မှတနာစီယာပုဂ္ဂိုလ်ဒီလူအဲ့မျိုးရှင်ကြတဲ့ရှင်ကြတော့မှသူတို့ကိုနိုင်ငံတကာဖိုက်ခွင့်ပြု နိုင်ငံတကာနိုင်ငံကိုထောက်ခံခွင့်ပေးတဲ့အချက်ဒီကြောင့်ဒီသူတို့ဟာဒီနေရချောက်ထွက်
တာခင်ဗျဟုတ်ကဲ့ဥကျော်တေးတင်ကျေးဇူးပါကျွန်တော်အခုပင်တိုင်းဆွေးနွေးသူတွေကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ဥပိတန်ခုနပြောသွားတဲ့ထမဥပကျော်ကသူ့ရဲ့ခက်ခဲပြောပါတယ်သူတို့ဒေတာအတွင်းမှာဖိနှိပ်မှုတွေခံရတယ်ဌာနဆိုင်ရာဖိနှိပ်မှုတွေခံရလို့ပါတယ်မွတ်စလင်လူနည်းစုကထွက်ပြေးလာပါတယ်ဥပိတန်ပါပြောချင်ပါလေခင်ဗျအ
ဖိနှိပ်တယ်လို့သူတို့ပြောတာကတော့ဟိုကျွန်တော်ရဲ့နော်နိုင်ငံတော်အစိုးရရဲ့ policy ကတော့အဲ့လိုဒီလိုဟိုမှတ်တတ်တာဖိနှိပ်တယ်ကျတော့ရှိမှမတင်ဘူးဒါပေမဲ့ခုနကလို့သူပြောတဲ့အချက်မှာအာကျွန်တော်ဟိုတောက်ခါရှင်သားတော့ပေါ့နော်သူတို့တော်ရင်လာရေးကန့်တက်တယ်ဆိုတော့မှန်ပါတယ်သူတို့ဟိုကုဒေတာမှာတောင်းမှလိုလာလာတောက်ခွင့်နဲပါတယ်ဒီမှဆိုရင်လုံးဝရိုးကပိတ်ထားတယ်အဲအဲ့အမျိုးတော့နိုင်ငံတော်ဆူရာပေါ်လစ်စီတရားအနေနဲ့အဲဒါကသူတို့လူမျိုးတွေကိုနော်ကန့်တက်ထားတာရှိတယ်ဒါတော့နိုင်ငံတော်လုံခြုံရေးရဟိုဖက်နိုင်ငံနဲ့အဲသူကကုလူဆက်တာအချက်တွေမများတော့ဒီဘက်ကငါလည်းခိုးဝင်လာတယ်များတော့ဒါစီစီပြီးတော့ဟိုလုံးတဲ့အပိုင်းမှာပို့ပြီးတော့ဆိတ်ချရအောင်ကတ်ကတ်ထားတဲ့အပိုင်းတော့ရှိပါတယ်
ကျွန်တော်ဟုတ်ကဲ့
အဲ့လောက်နဲ့ထွက်ပြေးတယ်ဆိုတာကတော့မဖြစ်သင့်ဘူးမမှားဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဥရှိမောင်းကိုလည်းအလှည့်ပေးချင်ပါတယ်ဥရှိမောင်းစက္ကန့်30လောက်တော့အချိန်ရပါတယ်ခုနကကျွန်တော်တို့ပြောသွားတဲ့အထဲမှာဦးကျော်အေးသိန်းပြောသွားတာကြားမိပါပါသူကတော့ပြောတာကရိန်ဂျာလို့ပြောလို့ရှိရင်နိုင်ငံတကာပို့ထွက်တာကောင်းပါတယ်တဲ့ဥရှိမောင်းရဲ့အမြင်ခတ်တူတူလေးကျွန်တော်တို့ပြောပြပါအချိန်စိတ်တော့မှမလို့
ဟုတ်ကဲ့ကိုသားရောနည်းနည်းမတက်မရှင်းလို့ပြန်ပြော
လို့ဟုတ်ကဲ့ဦးကျော်အေးသိန်းပြောသွားတဲ့အချိန်မှာရင်ဂျာလို့ပြောလို့ရှိရင်ပို့ပြီးတော့နိုင်ငံတကာကလက်ခံကဘလို့ကောင်းတဲ့အတွက်ကြောင့်မို့သူတို့အဲ့လိုပြောပြီးထွက်တာပါဆိုပြီးတော့ပြောပါတယ်ဦးရွှေမောင်းရဲ့အမြင်ရောသိချင်ပါတယ
်အဲ့ဒါလုံးဝမဟုတ်ပါဘူးဒါလူတိုင်းမှာနော်ကျွန်တော်ရဲ့ကိုယ့်ရဲ့ identity ကိုပြောခွင့်ရှိပါတယ်ဆိုတော့အဲ့ဒီသဘောကြကိုယ့်ရဲ့ identity ပါလေဆိုတော့ပြောမယ်ကျွန်တော်မြန်မာနိုင်ငံမှာဒီမြန်မာဆိုတဲ့ national identity ရှိတယ်လို့ခုနကနော်ဒီမျိုးလိုက်နေကျွန်တော်မှာ identity ရှိတယ်ဘပြေနေလိုက်လေ identity ကြည့်တယ်မျိုးနေလိုက်လေ identity
ဟုတ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတော့တယ
်ဟိုဒီဟာကဟိုဒါလည်းဆိုတော့ဒီဟာကိုပြောဖို့ဆက်ပဲဒီကဆက်တာမဟုတ်ပါဘူးအပြီ
းဟုတ်ကဲ့ကျွန်တော်တို့ data လေးလိုက်စစ်စစ်ချိန်စစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့လွတ်တော်မန်ဦးလာဆွေဦးရွှေမောင်ဦးဖေတန်းနဲ့ကျွန်တဲ့တော်ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်ကြောင့်မလို့ချို့ဒီဆွေးနွေးလို့ရတဲ့တော်ရှင်တွေကိုဖုန်းပေါ်ခေါ်ပေးနိုင်တာကိုခွင့်လို့ပါခင်ဗျာ data လေးလိုက်စစ်စစ်ဒီမှာပဲကျွန်တော်ခွင့်ပေးပါ
ကိုသားညိုအစီအစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့တူတင်ဆက်ခဲ့တဲ့စနေညာချန်တရက်လေးလိုက်အစီအစဉ်ဖြစ်ပါတယ်ရှင်အခုကတော့စနေညာချန်အစီအစဉ်ဒီအဆုံးသတ်တော့မှာမို့ကြံနေသေးတဲ့အချိန်တွင်မှာမတ်စုမြတ်မွန်ကသတင်းအချင်းချုပ်ကိုပြောပြပေးပါအောင်ရှင
်မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေဒါကြောင့်သူတို့နိုင်ငံတွေကနေထွက်လာရတယ်လဲဆိုတဲ့အကြောင်းရင်းစင်းပြစ်ကိုဖြေရှင်းဖို့လိုအပ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကင်မွန်ကပြောကြားခဲ့ပါတယ်ဒီကိစ္စဟာဒေတာရင်းမှာလက်ရှိဖြစ်နေတဲ့ကိစ္စတစ်ခုဖြစ်နေတာကြောင့်ဘာကြောင့်အခုလိုသူတို့ထွက်လာရသလဲဆိုတဲ့အကြောင်းရင်းကိုပြပြတတဖြေရှင်းတင်ပါတယ်လို့ကုလသမဂ္ဂတူရေးမှုချုပ်ကဒီကနေ့ဗီယက်နမ်နိုင်ငံရောက်နေစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာမလေးရှားနဲ့ထိုင်းနိုင်ငံခေါင်းဆောင်တွေအပြင်တခြားဒေတာရင်းတာဝန်ရှိသူတွေကိုလည်းသူဆက်သွယ်ပြီးတော့ပင်လယ်ထဲမှာမျောနေနိုင်တဲ့လေဆီးဒုက္ခသည်တွေကိုကယ်တင်ဖို့နဲ့လူသားချင်းစာနာပြီးတော့လိုအပ်တဲ့အကူအညီတွေအရင်ပေးဖို့တိုက်တွန်းခဲ့တယ်လို့နေရာပြန်လည်ချထားရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဟန်နွိုင်းမြို့တော်မှာကုလသမဂ္ဂတူရေးမှုချုပ်ကပြောကြားခဲ့ပါတယ်အီရတ်နိုင်ငံမှာတော့ IS စစ်သွေးကြွတွေပြီးခဲ့တဲ့သတင်းပတ်တုန်းကတိမ့်ပိုက်ထားခဲ့တဲ့ Anbar နယ်ရဲ့မြို့တော် Ramadi ကိုပြန်လည်တည်ယူနိုင်ဖို့အတွက်စစ်ဆင်ရေးအတွက်ကိုဒီစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေ Ramadi မြို့ရက်ကိုဥတီပြီးတော့ဖြန့်ချထားပါတယ်။တခါလိန်တူဆုံးမဲ့သူတွေကိုတရားဝင်လက်ထပ်ထိမ်းများခွင့်ပေးတဲ့မတဲ့ကဘာပေါ်မှာလူမှုဆန္ဒခံယူပွဲပထမဆုံးလုပ်တဲ့ Ireland နိုင်ငံမှာတော့ထောက်ခံတဲ့ဘက်ကအနိုင်ရမဲ့ပုံရှိနေပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius ဌာနဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.